Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2018ခုနှစ်စက်တင်ဘာလ10ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းလိုမီတာ2532.51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင်
ကျမသင်္ကီထိုက်ပါရှင်ဒီညသတင်းတွေကိုတော့ကိုရန်နိုင်တဲ့အတူကြီးညာမှာပါဒုံးချီတွေမပခဲ့တဲ့မြောက်ကိုရီးယားရဲ့စစ်ရေးပြအခမ်းအနားကိုအမေရိကန်သမ္မတကချီးကျူးလိုက်ပါတယ်ဆွေနိုင်ငံမှာတော့လက်ရာဝါဒီတွေအားကောင်းလာမယ့်အနေအထားမှာရှိနေပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကြားကြရဖို့ရှိပါတယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာတွေကတော့ရိုဟင်ညာမွတ်စလင်တွေအပေါ်မှာလူခွေချိုးဖောက်မှုတွေဆူဆူဝါဝါဖြစ်ပွားခဲ့တယ်လို့ကုလားနဲ့နိုင်ငံတကာကဆွဆွဲထားတဲ့ရခိုင်မြောက်ပိုင်းအရေးစုံစမ်းစစ်ဆေးမှုအချက်အလက်တွေစုဆောင်းမှုလူခွေဆိုင်ရာကုလားသမဂ္ဂမဟာမင်းကြီးကဒီကနေ့တိုက်တွန်းပြောဆိုလိုက်ပါတယ
် I must emphasize the imperative of justice for Myanmar. I welcome the pre-trial chamber of the International Criminal Court's finding.
ကုလားသမဂ္ဂမဟာအမင်းကြီးရဲ့မိကွန်းအပေါ်မှာတော့ဒီမြန်မာနိုင်ငံဆိုင်ရာလူခွေကော်မရှင်ဘက်ကကြိုးဆိုတဲ့တရင်နောက်ပုံမှန်3ခုနဲ့တရားစွဲခံထားရတဲ့ဒေါက်တာအေးမောင်နဲ့စာရေးဆရာဝီဟင်အောင်တို့ကိုစွဲချက်တင်ဖို့တရားရုံးကဆုံးဖြတ်လိုက်ပါပြီ။ရှမ်းမြောက်ဘက်မှာတော့စစ်ရှောင်းစစ်ပြေးဒုက္ခတဲ့2000ကျော်နေရရင်ကိုပြန်နေကြပါပြီ။ထိုင်းမြန်မာနယ်စပ်ချင်းရိုင်ကနေတယ်လာတဲ့စိတ်ကြွစေ7000နီးပါးကိုဖမ်းမိလိုက်တဲ့တရင်ပေးဖို့ချက်ကိုလည်းနားဆင်ရပါမှာ။နောက်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်တင်ဆက်ပေးနေကြခန္ဓာတွေဖြစ်တဲ့စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတတ်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်အားအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တိန်ကီထိုက်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်ပြည်ထောင်စုအထူးပြစ်ခတ်နိုင်စွမ်းရှိတဲ့ဒုံးကျည်လက်နက်တွေထည့်သွင်းပြသမှထားတဲ့မြောက်ကိုရီးယားရဲ့နောက်ဆုံးပြုလုပ်တဲ့စီးရေးပြအခမ်းအနားဟာကြည့်ကြတယ်လို့ဒါဟာတိတ်ကိုအပြုသဘောဆောင်တဲ့ကြီးညာမှုတစ်ခုလည်းဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပါတယ်။အရင်စီးရေးပြအခမ်းအနားတွေမှာတော့မြောက်ကိုရီးယားဘက်ကဒီလိုလက်နက်တွေထည့်သွင်းလို့ရှိပါတယ်။မနေ့တနင်္ဂနွေနေ့မြောက်ကိုရီးယားနိုင်ငံတည်ထောင်လာနှစ်80ပြည့်အထိမ်းအမှတ်စီးရေးပြပွဲအခမ်းအနားအပြီးအမေရိကန်သမ္မတထရန့်ကခေါင်းဆောင်ကင်ကိုကျေးဇူးတင်တယ်လို့သူ့ရဲ့ Twitter ကနေရှင်းပါတယ်။လူတိုင်းထင်နေတာမှားတဲ့အကြောင်းနှုတ်စလုံးကတက်သေးပြမှာဖြစ်တယ်လို့ကိုရီးယားကျွန်းဆွယ်ဒေသနျူကလ িয়ার လက်နက်ကင်းရှင်းရေးဆိုင်ရာညှိနှိုင်းဆွေးနွေးမှုတွေရှင်းမတိုးနောက်မဆုတ်ဖြစ်နေတာကိုရည်ရွယ်ပြီးသမ္မတထရန့်ကပြောပါတယ်။ဒါအပြင်အပြန်အလှန်သဘောကျနှစ်သက်သူနှစ်ဦးကြားပြောဆိုရတာလောက်ကောင်းမွန်တဲ့ဆွေးနွေးမှုမျိုးရှိနိုင်မှာမဟုတ်ဘဲသူသမ္မတတာဝန်မယူခင်အချိန်ကထက်အချိန်နဲ့ဟာပိုပြီးတော့ကောင်းမွန်လာမှာဖြစ်တယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားစီးရေးပွဲမှာတော့မြင်နေချာအတိုင်းတပ်သားတွေရဲ့ချီတက်အလေးပြုမှုနဲ့အတူတင်ကားတွေလောင်းချတွေနဲ့ဒုံးချီမျိုးစုံကိုပြသထားပါတယ်။ဒါပေမဲ့ဒီတစ်ခါတော့အမေရိကန်ပိုင်နဲ့ထဲထီပြစ်ခတ်နိုင်စွမ်းရှိတဲ့နျူကလ িয়ার ထိပ်ဖူးတပ်တိုက်ချင်းပစ်ပဒင်းတပ်ဒုံးချီတွေမပါဝင်ခဲ့ပါဘူးရှင
်။ဆွေဒင်နိုင်ငံမှာမနေ့တနင်္ဂနွေနေ့ကကျင်းပတဲ့လွတ်တော်ရွေးကောက်ပွဲအဖိသက်ရလဒ်တွေဒီသတင်းမှနောက်ပိုင်းမှာထွက်ပေါ်လာမယ်လို့ခန့်မှန်းထားကြပါတယ်။ဒါမဲ့လည်းရွေးကောက်ပွဲကနဦးရလဒ်တွေအရတော့ယောဘရဲ့ liberal အကြဆုံးနိုင်ငံတစ်ခုဖြစ်တဲ့ဆွီဒင်နိုင်ငံဟာလက်ရာဝါဒီဘက်ကိုပြောင်းလဲလာပြီးအစိုးရတရက်ကိုဘယ်လိုပုံစံဖွဲ့စည်းမလဲဆိုတဲ့အပေါ်စောင့်ကြည့်နေကြပါတယ်။သူယောဘသမဂ္ဂကနေဆွီဒင်နိုင်ငံနှုတ်ထွက်ဖို့လိုလားနေပြီးရွှေပြောင်းဝင်ရောက်မှုကိုလည်းတားမြစ်လိုနေတဲ့ရွှေပြောင်းဝင်ရောက်မှုကိုစန့်ကျင်တဲ့ဆွီဒင်ဒီမိုကရက်တွေကလွတ်တော်မှာတတိယအင်အားအကြီးဆုံးပါတီဖြစ်လာမယ့်အနေအထားရှိနေပါတယ်။မဲရည်အတွက်အများစုကိုရည်အတွက်ပြီးသွားချိန်မှာအာနာဘဟိုလက်ဝဲဝါဒီဆိုရှယ်ဒီမိုကရက်တွေကမဲရည်အတွက်28ရာခိုင်နှုန်းလေလတ်ဘောဒါဝါဒီတွေက19ရာခိုင်နှုန်းအမျိုးသားရေးဝါဒီဆွီဒင်ဒီမိုကရက်တွေက18ရာခိုင်နှုန်းနီးပါးရနေပါတယ်အနာရဘဟုလက်ဝဲဝါဒီဆိုရှယ်ဒီမိုကရက်တွေနဲ့လေလတ်ဘောဒါဝါဒီတွေကတော့သူတို့အနေနဲ့လက်ရဝါဒီဆွီဒင်ဒီမိုကရက်တွေကိုညွန်ပေါင်းမလုပ်ဘူးလို့ပြောထားပါတယ်ခင်ဗျာ
ရုရှားနိုင်ငံမှာအငိမ့်စားယူနိုင်မဲ့အသက်ကန့်သတ်ချက်ကိုတိုးမဲ့အစိုးရရဲ့ပြုပြင်ပြောင်းလဲရေးအစီအစဉ်အပေါ်မနေ့တနင်္ဂနွေနေ့ကထောင်နဲ့ချီပြီးဆန္ဒပြခဲ့တာမှာတော့ဖန်စီခံရသူကလည်းရာနဲ့ချီပြီးရှိခဲ့ပါတယ်တချိန်တည်းမှာပဲမနေ့ကကျင်းပတဲ့နိုင်ငံတော်ဝန်ရွေးကောက်ပွဲတွေမှာတော့မော်စကိုမြို့တော်ဝင်ယာရုနီယာလို့အရေးပါတဲ့နေရာတွေဒေသတွေအုပ်ချုပ်ရေးဘက်မှအများစုမှာတော့ရုရှားအစိုးရကထောက်ပံ့ထားတဲ့ကိုယ်စားလှယ်တွေကအလွယ်တကူအနိုင်ရသွားစေမဲ့အခြေအနေရှိနေပါတယ် ပျော်ရွှင်နေကြတဲ့မဲဆန္ဒရှင်တွေရဲ့ပုံတွေကိုရုပ်သံတွေပေါ်မှာတွေ့ရပြီးအင်တာနက်ပေါ်မှာတော့နံပါတ်ထုတ်ကိုက်ရဲတွေနဲ့ရင်ဆိုင်နေရတဲ့ဆန္ဒပြသူတွေရဲ့ပုံရိပ်တွေကိုတွေ့ရတာဟာဆိုရင်ရုရှားရဲ့စီကံပြည့်ဝတဲ့ဒီမိုကရေစီလို့ခေါ်တဲ့စနစ်မှာနိုင်ငံရေးလွတ်လပ်မှုပေးထားသလားဆိုတဲ့အပေါ်မှာမေးခွန်းတွေထွက်ပေါ်လာပါတယ်မနေ့တနင်္ဂနွေနေ့ကရွေးကောက်ပွဲတွေမှာရုရှားအစိုးရကိုလူလာတဲ့ကိုယ်စားလှယ်တွေအများစုအနိုင်ရမယ့်အခြေအနေရှိပေမဲ့လို့လဲနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဆိုင်ရာပြဿနာတွေလည်းတပြိုင်နက်တည်းလိုမှာပဲထွက်ပေါ်လာပါတယ်။ရုရှားနိုင်ငံမှာအငြိမ်းစားယူရမယ့်အသက်ကန့်သတ်ချက်ကိုတိုးမဲ့လူကြိုက်မများတဲ့အစိုးပြုချက်အပေါ်နိုင်ငံတော်ဆန္ဒပြကြဖို့အတိုက်ခံခေါင်းဆောင်အလက်စီနေဗနီကစော်ဩခဲ့တာပါ။သူကတော့ဆန္ဒပြမှုဥပဒေတွေကိုချိုးဖောက်မှုနဲ့လက်ရှိမှာထောင်ဒဏ်ရက်30ကျခံနေရတာဖြစ်ပါတယ်။မော်စကိုမြို့တော်အပအဝင်နိုင်ငံတော်ကမြို့တွေမှာလှုပ်ခဲကြတဲ့မနေ့ကဆန္ဒပြပွဲတွေအတွင်းမှာတော့လူပေါင်း1000ကျော်ဖမ်းခံရတယ်လို့စောင့်ကြည့်ရေးအဖွဲ့ OVD Info ကပြောဆိုထားပါတယ်ရှင်
။ဆိုမာလီယာနိုင်ငံဘိုဂါဒီရှုမြို့တော်ကခရိုင်အုပ်ချုပ်ရေးရုံးမှာဒီကနေ့ကားဘုံတစ်လုံးပေါက်ကွဲခဲ့တာကြောင့်6ယောက်ထိဆုံးပြီးတော့16ယောက်ဒဏ်ရာရသွားတယ်လို့ဆိုမာလီတာဝန်ရှိသူတွေကပြောလိုက်ပါတယ်။ပေါက်ကွဲမှုကပြင်းထန်တယ်လို့ဆိုမာလီရဲ့အရာရှိအီဘရာဟင်မိုဟာမက်ကပြင်းထန်တဲ့ AFP သတင်းဌာနကိုပြောပါတယ်။စောပိုင်းကသူတို့ရတဲ့သတင်းချက်လက်တွေကတော့ဖောက်ခွဲပစ္စည်းတွေအပြစ်တင်ထားတဲ့ကားစင်းကဟိုတန်ခရိုင်ရုံးကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဆိုပါရဲရရှိကပြောပါတယ်။ဒီကားဟာလုံခြုံရေးဂိတ်ကိုအတင်းဝင်တိုးခဲ့ပြီးပောက်ကွဲခဲ့တာဖြစ်တယ်လို့သူကပြောပါတယ်။အဲဆော့ဘတ်အဖွဲ့ကတော့ဒီတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့သူတို့နဲ့ဆက်နွယ်တဲ့လူမှုကွန်ရက်မီဒီယာတွေကနေတဆင့်ပြောဆိုခဲ့ပါတယ်။ဒါဟာမြို့တော်မိုဂါဒီရှူးကခရိုင်အုပ်ချုပ်ရေးရုံးကိုအခုလအတွင်းမှာဒုတိယအကြိမ်မြောက်တိုက်ခိုက်မှုဖြစ်ပြီးတော့စက်တင်ဘာလ2ရက်နေ့ကဖြစ်ခဲ့တဲ့ကားဘုံးခွဲတိုက်ခိုက်မှုအတွင်းမှာဟော်လော်ဒက်ခရိုင်အုပ်ချုပ်ရေးရုံးပျက်စီးသွားခဲ့ပြီးတော့3ယောက်သေဆုံးခဲ့ပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်ရိုဟင်ဂျာပြည်ပခန့်နဲ့ပတ်သက်ပြီးစီးရင်ပိုင်ခွင့်ရှိကြောင်း ICC နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံးရဲ့စွန့်ဖြတ်ချက်ကိုကြိုဆိုတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးကပြောဆိုလိုက်ပါတယ်။ဒီကနေ့စတင်တဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီညီလာခံမှာကုလလူ့အခွင့်အရေးမဟာမင်းကြီးမစ်ရှဲဘက်ရှလက်ကသူမရဲ့ပထမဆုံးမိန့်ခွန်းမှာမြန်မာအရေးကိုအခုလိုထည့်သွင်းပြောကြားသွားပါတယ်။
I welcome the pre-trial chamber of the International Criminal Court's finding that the court has jurisdiction over the alleged deportation of Rohingya from Myanmar.
Rohingya တွေကိုမြန်မာနိုင်ငံတွင်းကနေနှင်ထုတ်ခဲ့တာနောက်တခြားဖြစ်နိုင်ခြေရှိတဲ့ရာဇဝတ်မှုတွေအပေါ် ICC နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံးအနေနဲ့စီရင်ပိုင်ခွင့်ရှိတယ်ဆိုတာကိုခုံရုံးတရားသူကြီးအဖွဲ့ရဲ့အကြံကြားနာမှုမှာဆုံးဖြတ်တဲ့အပေါ်ကြိုးဆိုပါတယ်ရိုဟင်ဂျာလူမှုခန်းစားနေရတဲ့အတိဒုက္ခတွေကိုဖြေရှင်းပေးနိုင်ရေးနောက်ပြစ်မှုကျူးလွန်သူတွေပြစ်ဒဏ်ကနေကင်းလွတ်ခွင့်ရနိုင်တဲ့အခြေအနေကိုအဆုံးသတ်လိုက်နိုင်ဖို့အတွက်ဒီကိစ္စကအလွန်မဲ့အရေးကြီးတဲ့ဆောင်ရွက်ချက်ဖြစ်ပါတယ်လို့မကြာခင်ကစတင်တာဝန်ယူခဲ့တဲ့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကမိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်မြန်မာဆိုင်ရာလွတ်လပ်တဲ့အချက်လက်ရှာအဖွဲ့ကဖော်ထုတ်ထားတဲ့တုံ့လုံ6ချားပွဲစုံစမ်းတွေ့ရှိချက်တွေကိုအခုကုလသမဂ္ဂလူ့ခွင့်ရေးကောင်စီညီလာခံမှဆုံးဖြတ်ကြမှာဖြစ်တယ်လို့လည်းလူ့ခွင့်ရေးမဟာမင်းကြီးကပြောဆိုသွားပါတယ်ရှင်
။နိုင်ငံတော်သစ္စာဖောက်မှုဆွဲချက်နဲ့တနစ်ကြာထောင်ချခံခဲ့ရပြီးနောက်မှာတော့ကမ္ဘောဒီးယားတိုက်ခိုက်ကောင်းဆောင်ကမ်ဆုတ်ကာကိုဒီကနေ့အာမခံနဲ့ပြန်လွှတ်ပေးလိုက်ပါတယ်။ဖက်သိမ်းခံခဲ့ရတဲ့ကမ္ဘောဒီးယားမျိုးသားခေတ္တရင်ပါတီ CNRP ရဲ့ခေါင်းဆောင်ဟောင်ကမ်ဆုတ်ကာကိုဒီကနေ့မြို့တော်ဖနမ်ပင်တရားရုံးတစ်ခုကနေအာမခံပေးခဲ့ပြီးတော့နေကြေကျုပ်ဆက်ထားဖို့မိန့်ချခဲ့ပါတယ်။ပြီးခဲ့တဲ့ဇူလိုင်လရွေးကောက်ပွဲတွေအကြူကာလအတွင်းမှာပဲကမ္ဘောဒီးယားတရားရုံးချုပ်ကအတိုက်ခံ CNRP ပါတီကိုဖျက်သိမ်းခဲ့တဲ့လို့ရပါဝင်ဝန်ကြီးချုပ်ဟွန်ဆန်ရဲ့ပြီးခဲ့တဲ့ကအတိုက်ခံပါတီတွေကိုရွေဖြူခွင်းပုံရတဲ့ဆောင်ရွက်ချက်တွေအတွင်းမှာတိုက်ခံခေါင်းဆောင်ကမ်ဆုတ်ကဖမ်းဆီးခံခဲ့ရတာပါဖြူခွဲမှုအတွင်းဖမ်းဆီးခံခဲ့ကြရတဲ့အတိုက်ခံလွတ်တော်အမတ်တွေနဲ့တက်ကြွလှုပ်ရှားသူတွေရွေးကောက်ပွဲနောက်ပိုင်းလွတ်မြောက်လာတဲ့အထက်မှာတော့အတိုက်ခံ CNRP ပါတီဝင်14ဦးလည်းပါဝင်ပါတယ်အဓိကကျတဲ့ပြိုင်ဘက်တွေမပါဝင်ခဲ့တဲ့ရွေးကောက်ပွဲမှာတော့ဝန်ကြီးချုပ်ဟွန်ဆန်ရဲ့က ကမ္ဘောဒီးယားပြည်သူပါတီကပြည်ပသက်သာနိုင်ရခဲ့တာပါ။အများစုကတော့အပြစ်အနာစာရီနဲ့ဒီမိုကရေစီနီးမကျတဲ့ရွေးကောက်ပွဲအဖြစ်နဲ့ဝေဖန်ခဲ့ကြပါတယ်။ရွေးကောက်ပွဲမှာလက်ရှိအာဏာရပါတီကပြည်ပသက်သာနိုင်ရလိုက်တာကြောင့်နိုင်ငံကို33နှစ်ကြာအုပ်ချုပ်ခဲ့တဲ့ဝန်ကြီးချုပ်ဟွန်ဆန်အတွက်နောက်ထပ်ဝန်ကြီးချုပ်တဒန်း9နှစ်ထပ်ပြီးတော့ရရှိသွားစေခဲ့ရတယ်ဖြစ်ပါတယ်ခင်ဗျာ။
အမေရိကန်စစ်တပ်နဲ့ထောက်လန့်ရေးရရှိတွေကအာဖဂန်နစ္စတန်နိုင်ငံမှာဆီဟာဇဝတ်မှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေအပေါ်နယ်သာလန်နိုင်ငံဒီဟိတ်မြို့မှာရှိတဲ့နိုင်ငံတကာရာဇဝတ်ခုံရုံးကစုံစမ်းစစ်ဆေးတာတွေလုပ်ခဲ့မယ်ဆိုရင်အမေရိကန်သမ္မတထရန့်အစိုးရဘက်ကလည်းအရေးယူပိတ်ဆို့မယ်လို့ဒီကနေ့မှချင်းချောက်လာနိုင်ပွဲရှိနေပါတယ်။အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်ဝါရှင်တန်က Federalist Society မှာပြောကြားမယ်မိန့်ခွန်းထဲမှာတော့နိုင်ငံတကာရာဇဝတ်ခုံရုံးနဲ့ပတ်သက်ပြီးခက်တင်းတင်းခက်မှားမှားတုံ့ပြန်သွားဖို့ရှိနေပါတယ်။ ICC နိုင်ငံတကာရာဇဝတ်ခုံရုံးအနေနဲ့ ICC ရဲ့သဘောတူစာချုပ်ကိုအတည်ပြုလက်မှတ်မထိုးထားတဲ့အမေရိကန်ပြည်ထောင်စုဒါမှမဟုတ်တခြားနိုင်ငံတွေကပြည်သူတွေအပေါ်မှာတရားစီရင်ပိုင်ခွင့်မရှိဘူးလို့အဲ့ဒီမိန့်ခွန်းမူကြမ်းနဲ့မှပြောဆိုထားပါတယ်။ ICC ရဲ့လုပ်ငန်းစဉ်တွေကို2002ခုနှစ်မှာစတင်ခဲ့ပြီးစစ်ရာဇဝတ်မှုတွေလူသားမျိုးနွယ်တွေအပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့လူမျိုးတုံးတပ်ဖြတ်မှုတွေကိုစုံစမ်းစစ်ဆေးခဲ့ပြီးအစိုးရတွေရဲ့လက်အောက်ကနေတီးခြားလွတ်လပ်စွာနဲ့ရာသက်ပံရပ်တည်သွားဖို့ရည်ရွယ်ထားတာဖြစ်ပါတယ်။ ICC အနေနဲ့အာဖဂန်နစ္စတန်နိုင်ငံကအမေရိကန်ရဲ့လုပ်ရက်တွေကိုစုံစမ်းစစ်ဆေးမယ်ဆိုရင်အမေရိကန်ပြည်ထောင်စုအနေနဲ့ ICC နဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်သလိုသမ္မတထရန့်အစိုးရအနေနဲ့လည်းခီးသွွားခွင့်ပိတ်ပင်တာတွေပိုင်ဆိုင်မှုတွေထိန်းချုပ်တာတွေဒီစုံစမ်းစစ်ဆေးမှုမှာပါဝင်တဲ့တရားသူကြီးတွေနဲ့တရားလိုရှင်းတွေတွေကိုလည်းအမေရိကန်မှာတရားစွဲလာနိုင်ပွဲရှိတယ်လို့ဂျွန်ဘော်တန်ရဲ့မိန့်ခွန်းမူကြမ်းထဲမှာဖော်ပြထားပါတယ်။
တနင်္ဂနွေနေ့ညကကျင်းပခဲ့တဲ့ Miss America ပြိုင်ပွဲမှာ Nia Imani Franklin က2019ခုနှစ်အတွက် Miss America ဘွဲ့ကိုစကူးရရှိသွားပါတယ်။ဒီပြိုင်ပွဲဟာ Miss America ပြိုင်ပွဲ98နှစ်သမိုင်းမှာရေကူးဝတ်ဆုံတဲ့ရှင်ပြိုင်မှုမှာပါတဲ့ပထမဆုံးပွဲလည်းဖြစ်ပါတယ်ခင်ဗျာ
။ Direct from Washington The Voice of America VOA
နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။VOA ကနေထုတ်လွှင့်ပေးနေတဲ့မြန်မာဘာသာအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်းထဲ VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ website စာမျက်နှာတွေမှာလည်းစောင့်မျှော်နှာဆင်နိုင်ကြောင်းပါရှင်။အခုထိတ်တန့်ရောက်သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးကြပါရစေ။ Rohingya Muslim တွေအပေါ်မှာလူခွေချိုးဖောက်မှုတွေဆူဆူဝါဝါဖြစ်ပွားခဲ့တယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာကဆွဆွဲထားတဲ့ရခိုင်မြောက်ပိုင်းအရေးစုံစမ်းစစ်ဆေးမှုအချက်အလက်တွေစုဆောင်းဖို့လူခွေဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့တိုက်တွန်းပြောဆိုချက်အပေါ်မှာမြန်မာနိုင်ငံဆိုင်ရာအာရှလူခွေရှင်နေဘက်ကကြိုဆိုလိုက်ပါတယ်မြန်မာအစိုးရအနေနဲ့လည်းကုလလူခွေဆရာမဟာမင်းကြီးရဲ့အခုလိုထပ်ပြီးစုံစမ်းစစ်ဆေးဖို့တိုက်တွန်းချက်အပေါ်မှာလက်ခံပူးပေါင်းဆောင်ရွက်တဲ့လို့လူခွေကော်မရှင်ရဲ့ရှေ့နေကတိုက်တွန်းပါတယ်အသေးစိတ်ဆက်ပြီးပြောပြပေးပါမယ်ရှင
်ဒီကနေ့ဆွစ်ဇာလန်နိုင်ငံဂျနီဗာမှာစတင်တဲ့ကုလသမဂ္ဂလူခွေကောင်စီရဲ့ညီလာခံမှာကုလသမဂ္ဂလူခွေမဟာမင်းကြီးမစ်ရှယ်ဗက်ချလက်ကမြန်မာနိုင်ငံရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ထဲဖြစ်ပွားခဲ့တဲ့အပရိပခါတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချီတဲ့ဒုက္ခသည်တွေထွက်ပြေးသွားခဲ့ရတဲ့အပေါ်နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကစုံစမ်းစစ်ဆေးမဲ့အပေါ်ကြိုဆိုလိုက်တယ်လို့ရိုဟင်ဂျာမွတ်စလင်တွေအပေါ်လူခွေချိုးဖောက်မှုတွေအပေါ်မှာအချက်အလက်တွေရှာဖွေထပ်မံစုဆောင်းဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။ကုလမဟာမင်းကြီးမစ္စတာဖက်ရှလက်ရဲ့ကုလသမဂ္ဂမှာပထမဆုံးပြောကြားတဲ့မိန့်ခွန်းမှာတော့မြမအရေးအခုလိုထည့်သွင်းပြောကြားသွားပါတယ
် I must emphasize the imperative of justice for Myanmar. I welcome the pre-trial chamber of the International Criminal Court's finding that the court has jurisdiction over the alleged deportation of Rohingya from Myanmar and possibly other crimes.
မြန်မာနိုင်ငံမှာတရားမျှတမှုရှိရေးအရေးကြီးတယ်ဆိုတာကိုကျွန်မအနေနဲ့အလေးအနက်ထားပြီးပြောဖို့ပြောရမှာဖြစ်ပါတယ်။မြန်မာနိုင်ငံကနေရိုဟင်ဂျာတွေကိုမောင်းထုတ်တယ်ဆိုတာနဲ့တခြားဖြစ်နိုင်ခြေရှိတဲ့ပြစ်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့ ICC နိုင်ငံတကာပြစ်မှုခုံရုံးကနေစုံစမ်းစစ်ဆေးပိုင်ခွင့်ရှိတယ်လို့ကနအုပ်ဆုံးဖြတ်ချက်ချမှတ်နိုင်ခဲ့တာကိုကျွန်မကြိုဆိုပါတယ်။ရိုဟင်ဂျာတွေဒုက္ခအကြီးအကျယ်ခံစားနေရတာတွေနဲ့ပြစ်မှုကျူးလွန်သူတွေကိုကင်းလွတ်ခွင့်ပေးနေတာတွေအဆုံးသတ်ရေးအတွက်ဒါဟာတိတ်ကိုအရေးပါတဲ့ခြိလှမ်းတရပဲဖြစ်ပါတယ်။နိုင်ငံတကာနဲ့မြန်မာပြည်တွင်းကတရားရုံးတွေမှာလွတ်လပ်ပြီးတရားမျှတစွာအမြန်ဆုံးကြားနာစီရင်နိုင်ဖို့အတွက်နိုင်ငံတကာပြစ်မှုမြောက်ပြည်တွင်းမှာအဆိုးဝါးဆုံးကျူးလွန်ခဲ့တဲ့ဆိုတဲ့ပြစ်မှုတွေအတွက်အချက်အလက်တွေစုဆောင်းထိန်းသိမ်းဖို့နဲ့ဆက်ဆက်မှုရှိမရှိ Now, a tau tarigo, sunset put away. Luke Queen, you can see poor wind, Nangan Rigani. Lula de Nanganaga, chill, sharp we, poor Puezi, would Josa Nirago, to my Josu Varishim.
A Kulomio, Luke, Saya, Kula Tamagamaha, Minji, a Taito, Biojajane, but the Biro, Hong Kong Chesai, Asha, Luke, Commission, 8 RC, Luke, Shini, Umi, Rugale, a Kulu, Tonta Bare.
General, the Luke, Commission, Boy, and the Biro, Kulomio, Taman Downs, or Tiaro. General, you know. ဖွဲ့ရဲ့ဥစ္စာတွေဦးတော်နည်းပြန်ကြည့်ဖို့လုပ်မယ်ဒီလူ့ကိုယ်ရေးကော်မရှင်နာအသိကလည်းခံမမိမယ်လို့ကျွန်တော်ထင်တယ်ဒါဖြစ်လို့လည်းဆိုတော့နောက်ဆုံးယာရုမပြောင်းလဲဒီမတက်တမ်းမကုံဆုံးခြင်းမာတွေမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကော်မရှင်နာမင်းကြီးရောရန်ဟီကြီးရောနှစ်ယောက်သလုံးကပြင်းပြထန်ထန်ပြောဆိုသွားတဲ့အတုံးလုံးတွေကတော်တော်ကြီးကိုစိတ်ပြည့်စရာကောင်းတယ်ဒါကြောင့်အခုနော နိုင်ငံကလက်ခံပူးပေါင်းဆောင်ရွက်လိမ့်မယ်လို့ကျွန်တော်တို့ထင်မိပါပါတယ်။ဘာဖြစ်လို့လဲဆိုတော့အခုလူ့ကွန်ရေးကော်မရှင်နာမင်းကြီးတက်ကသူကိုယ်တိုင်လက်ဆက်အနာရှင်ရဲ့လက်အောက်မှာပြည့်တော်ကြာတောက်ရှားရုံးကံပြီးတော့နေခဲ့ရတဲ့သူဖြစ်တယ်။နောက်ပြီးတော့သမရတာဝန်ကိုလည်းထမ်းဆောင်ခဲ့ပြီးတဲ့သူဖြစ်တယ်။အဲ့တော့အတွေ့အကြုံတွေနဲ့အခက်အခဲတွေကိုသူခံမမိမယ်ခံမမိတဲ့အခါမှာဘယ်လိုက်မှုကင်းတဲ့အချက်လက်စုဆောင်တဲ့သူတွေကိုရွေးချယ်ဆေးလုပ်ဖို့လိုတယ်ဆိုတာကိုသူကိုယ်တိုင်လည်းသိမှာပါအဲ့တော့အဲ့ဒီလိုမျိုးသဘောထားမှန်မှန်နဲ့သွားမဲ့သူရှိမှသာမြန်မာနိုင်ငံအစိုးရကပူးပေါင်းဆောင်ရွက်လိမ့်မယ်လို့ကျွန်တော်တို့ကထင်တယ
်ပြီးခဲ့တဲ့နှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာ ARSA အကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းစစ်တပ်နဲ့ရဲလုံခြုံရေးတပ်တွေဘက်ကနယ်မြေရှင်းလင်းမှုတွေအတွင်လူခွေချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေအပေါ်မြန်မာအစိုးရဘက်ကလည်းလွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်တွေဖွဲ့ပြီးတော့စုံစမ်းစစ်ဆေးနေတာလိုမျိုးဆွဆွဲခံရသူတွေဘက်ကခုခံခြေပမှုကိုလည်းကုလဘက်ကထည့်သွင်းစဉ်းစားဖို့လိုအပ်တယ်လို့မြန်မာအစိုးရဘက်ကလည်းအခုလိုကုလသမဂ္ဂကစုံစမ်းစစ်ဆေးမှုတွေဆောင်ရွက်မဲ့အပေါ်မှာပူးပေါင်းဆောင်ရွက်သင့်ပါတယ်လို့လူခွေရှင်တွေဦးမေလွေဦးကတိုက်တော်ပါတယ်
။နောက်ပြီးတော့နိုင်ငံတကာကနေပြီးတော့ပူးပေါင်းဆောင်ရွက်ဖို့ဆိုတာကလည်းဟိုမြန်မာနိုင်ငံအတွင်းမှာရှိတဲ့ဒီလွတ်လပ်တဲ့ independent အဖွဲ့တွေကတင်သွင်းတဲ့အစီရင်ခံစာတွေကြတော့လက်မခံဘူးဆိုတာဘာသဘောလဲဒါလည်းကျွန်တော်တို့စဉ်းစားရမယ့်သဘောဖြစ်တယ်။အဲ့တော့ဟိုတရားမျှတရေးကိုရှာတယ်ဆိုလို့ရှိရင်စွဆွဲတဲ့ဘက်ကဥပဒေကိုလည်းလက်ခံရမယ်ခြေပါတဲ့ဘက်ကတင်သွင်းတဲ့အစီရင်ခံစာတွေကိုလည်းလက်ခံပြီးတော့ဖတ်ရှုဖို့လိုတယ်။အဲ့တော့အဲ့ဒီလိုမျိုးသူဆက်ခံသူတွေဘက်ကတင်သွင်းတဲ့ဥစ္စာတွေကြတော့လက်မခံဘဲနဲ့တစ်ဖက်သက်လက်ခံနေတယ်ဆိုတာကတော့ကျွန်တော်တို့ဒါမှန်ကန်တဲ့ဖြည့်ရှင်းမှုနဲ့အလံဝေးလိမ့်မယ်လို့ကျွန်တော်တို့ထင်တယ်။လာတဲ့လူတွေကလည်းသဘောထားမှန်ကန်တယ်ဆိုရင်တော့မြန်မာနိုင်ငံအစိုးရအနေနဲ့ပူပေါင်းဆောင်ရွက်သင့်တယ်ပူပေါင်းဆောင်ရွက်လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။
မြန်မာအစိုးရကမွတ်စလင်ဒုက္ခသည်တွေလို့ခေါ်ဝေါ်ပြီးကုလသမဂ္ဂနဲ့နိုင်ငံတကာကရိုဟင်ဂျာတွေလို့သုံးထုတ်တဲ့ဒီဒုက္ခသည်တွေအပေါ်လူခွေးချိုးဖောက်မှုတွေကိုထောက်ပြပြီးတော့စစ်တပ်အကြီးအကဲတချို့ကိုလူသားမျိုးနွယ်အပေါ်ဆက်ကျဉ်ကျူးလွန်တဲ့ရာဇဝတ်မှုတွေအဖြစ်စုံစမ်းစစ်ဆေးဖို့ကုလအချက်လက်ရှာဖွေအဖွဲ့ကလည်းတိုက်တွန်းထားပါတယ်ရှင်။ဒီ OE မြန်မာပိုင်းရဲ့တနင်္လာညချမ်းသတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒီရခိုင်နိုင်ငံရေးလှုပ်ရှားသူတွေဖြစ်တဲ့ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ဖမ်းဆီးခံထားရတဲ့အမှုရဲ့နောက်ဆုံးအခြေအနေကိုတင်ပြပေးကြပါမယ်။ရခိုင်အချုပ်အခြာအာဏာကျဆုံးခြင်းအောက်မေ့ဘွယ်အထိမ်းအမှတ်နေ့မှာသူတို့ဟောပြောခဲ့တာတွေဟာဥပဒေနဲ့မညီညွတ်ဘူးလို့ဆိုပြီးတော့ပုံမှန်၃ခုနဲ့တရားစွဲခံထားရတဲ့ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုစွဲချက်တင်ဖို့အတွက်ရခိုင်ပြည်နယ်စစ်တွေခရိုင်တရားရုံးကဒီကနေ့စက်တင်ဘာလ10ရက်နေ့မှာဆုံးဖြတ်လိုက်ပါပြီ။ဒီအကြောင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်ရှင်
။အခုနှစ်ဇန်နဝါရီ16ရက်ကလုပ်ခဲ့တဲ့ရခိုင်အချုပ်အခြာအာဏာကျဆုံးခြင်း223နှစ်ပြည့်အောက်မွေးပွဲအခမ်းအနားမှာနိုင်ငံတော်အကြီးအကဲပြည်စီရဲ့စကားတွေကိုထည့်သွင်းပြောဆိုခဲ့ရဆိုတဲ့ဆွဆွဲချက်နဲ့အမှုဖွင့်ခံထားရတဲ့အမ်းမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စိုက်စရာဝင်းဟင်အောင်တို့ကိုစွဲချက်တင်ဖို့စစ်တွေခရိုင်တရားရုံးကဒီနေ့စက်တင်ဘာ10ရက်မှာဆုံးဖြတ်လိုက်ပါတယ်။သူတို့နှစ်ယောက်ကိုပြည်내ရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပြီးနိုင်ငံတော်တက်စာဖောက်ပြမှုပုံမှန်မှုရာဇသက်ကြီးပုံမှန်122ခါဝေးကားငယ်နိုင်ငံတော်အကြီးညိုပြတ်စင်မှုရာဇသက်ကြီးပုံမှန်905ခါဝေးကားငယ်မတရားအသိဥပဒေပုံမှန်71တို့နဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်။ဒီနေ့မှာတော့စစ်တွေခရိုင်တရားရုံးကမတရားအသိဥပဒေကိုဖိရှော့ပေးခဲ့ပြီးဥပဒေနှစ်ခုနဲ့ပဲစွဲချက်တင်ဖို့ဆုံးဖြတ်လိုက်ပါတယ်။ကျန်တဲ့ပုံမှန်နှစ်ခုလုံးကလည်းရာဇသက်ကြီးပုံမှန်တွေပဲဖြစ်တဲ့အတွက်ဒီလိုကြပြိုင်တဲ့အမှုဖွင့်တရားစွဲဆိုတာဟာဥပဒေနဲ့ညီညွတ်မှုမရှိဘူးလို့
သူတို့အမှုကံကြွယ်နေရဲ့စစ်တွေမျိုးကတရားလွတ်တော်ရှိနေဦးကျော်ညွန့်မောင်ကအခုလိုပြောပါတယ်။သူပြောတဲ့အရာကခုမှအမှန်မဟုတ်ဘူး။အကုန်လုံးအမှန်တည်းပဲ။တခုမှအပေါ်လုံးပါဘူး။ဒါဆိုတော့စဉ်းစားမှန်းဒီစဉ်းစားသိသိ။အဲ့ဒါတွေပဲသူတို့ပြောတာ။အမှန်တော့ဘုံကံခြားနာမယ်။တခိုင်ကိုတိချပင်နေဖြစ်လုံးမယ်ပါ냐အဲ့ဒါမဟုတ်ဘူး။နိုင်ငံသမားတယောက်ကနိုင်ငံတကာပြောတာ။ အော်ဆိုဒေလူဆိုရလုံးတင်လုံးထိုက်တာလေလုံးပေးလို့ရအောင်သူဟောပြောတာပဲအဲ့အဲ့ဒီဒီကတော့အဲ့လမ်းကြောင်းနဲ့ပဲသူခုခံရှင်းပါတော့သူကဒီပုံမှန်ကုနာဆွေးကျဲတင်တာကလည်းကျွန်တော်တို့မှားတယ်ခင်ဗျဆွေးလေးမဆွေးဆိုရဘူးပြည်တယ်နဲ့ပေးရဘူးတို့တာမြင်ထားတယ်နမူးနဲ့ကျွန်တော်တို့ဆွေးကျဲတင်နေအမိန့်ချခဲ့ရခါမှတော့ကျွန်တော်ဒီနမူးနဲ့ကျွန်တော်တို့အမိန့်ချလို့မရဘူးဥပဒေက
လက်ရှိဆွဲချက်တင်တဲ့ကိစ္စနဲ့ပတ်သက်ပြီးအစိုးရအနေနဲ့ဖြည့်ရှင်းချက်ပေးဖို့လိုရလို့ဒီနေ့တရားရုံးကိုရောက်လာခဲ့တဲ့ဒေါက်တာအေးမောင်ကမီဒီယာကိုပြောသွားပါတယ်။အဲ့တော့ကိုယ်ပိုင်လည်းပြောရင်ဗျာဟိုနိုင်ငံရေးအရနော်ခုနလိုကျွန်တော်တို့အဲ့လိုမျိုးပဲသုံးသက်တယ်။အဲ့တော့ခုနပြောသလိုပေါ့ဆိုရှယ်တင်တဲ့ဆွေချက်ကိုကျွန်တော်ပြန်ရှင်းရမှာပေါ့လေ။အဲ့တော့ကျွန်တော်တို့ခ
င်နဲ့လွတ်လပ်တဲ့တရားစီရင်ဖြစ်စေချင်တယ်ဘယ်လိုက်မှုဆိုတော့အစိုးရကဆွေးတာမလို့နိုင်ငံတော်သမ္မတကြီးကိုတင်ရတဲ့အမှုမလို့ဟလာအတင်းဆွေးချက်တင်တာမျိုးမဟုတ်ဘူးလို့ကျွန်တော်ဥပမာဆိုပါတော့ကျွန်တော်မလုပ်ခဲ့တဲ့လုပ်ငန်းကိုနိုင်လွတ်လုံးရှစ်ဆလုံးနဲ့တရားစီရင်အဲ့ဒါတော့ကျွန်တော်ကလည်းမထိုးရတော့မယ်ဆိုရင်ထိုးပြပါလားမထိုးနိုင်ဘူးလားအဲ့ဒါလေးတွေကကျွန်တော်တို့နော်လူမှုအနေနဲ့ကျွန်တော်တို့နိုင်ငံသားတူအနေနဲ့ပြန်လည်လုပ်ရမယ်မိကွန်းတို့ဖြစ်တယ်ဆိုတော့ဟုတ်ပြီနော်နောက်မှဆုံးပြီကြာကျန်ကျန်မှမ
နိုင်ငံတော်ပုံကမှုသစ္စာဖောက်ပြက်မှုပုံမှန်122အတွက်ပြစ်မှုကတေးချမ်းဒါမှမဟုတ်ရင်တသက်တကြုံအထိချမှတ်နိုင်ပြီးနိုင်ငံတော်အကြီးညိုပြက်စီမှုအတွက်ပုံမှန်905ခါဝေးကြတော့အမြင့်ဆုံးထောင်ဒဏ်2နှစ်ဖြစ်ပါတယ်
ကိုယ်စော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါလေရှင်။ရှမ်းမြောက်ဘက်ကစီးရီးပြိပခါတွေကြားတိမ်းရှောင်စစ်ဘေးဒုက္ခသည်တွေနေရရင်ပြန်နေကြပြီဆိုတဲ့အကြောင်းကိုဆက်ပြီးပြောပြပေးခြင်းပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနမတူမြို့နယ်မှာမြမအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့တယ်။နောက်ပြီးတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းကလည်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တိမ်းရှောင်ခဲ့ရတဲ့စစ်ဘေးရှောင်ဒုက္ခသည်တချို့နေရရင်ကိုပြန်နေကြပြီလို့ဒုက္ခသည်တွေကိုအကူအညီပေးနေတဲ့အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။တိုက်ပွဲကခိတငိမ့်တက်နေတဲ့အခြေအနေကြောင့်တီဘောမြို့နယ်နဲ့နမ်မတူမန်ဆန်စစ်ရှောင်စခန်းကနေရပြန်တဲ့စစ်ဘေးရှောင်တွေကအခုဆိုလို့ရှိရင်တော့စုစုပေါင်းဥယျာဉ်2000လောက်ရှိသွားပြီလို့ပြောပါတယ်။အသေးစိတ်ကိုတော့ VOA ရဲ့ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
။တမ်းပလောင် TNL တပ်ဖွဲ့နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်ကူပေါင်းတပ်ဖွဲ့တို့နဲ့ RCSSC တောင်ပိုင်းရှမ်းပြည်တပ်မတော်တို့နဲ့မကြာခင်ကျပိုင်းကတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ရှမ်းပြည်နယ်မြောက်ပိုင်းဒီဘောမြို့နယ်နဲ့နမ်မတူမြို့နယ်ပန်လုံကျေးရွာကရွာသားတွေဘေးလွတ်ရာကိုထွက်ပြေးခဲ့ကြရပါတယ်။အခုတော့တိုက်ပွဲငြိမ်သက်သွားပြီးဖြစ်တဲ့အတွက်နေရရင်းကိုပြန်သွားကြပြီလို့နယ်စည်းမခြားကူညီပေးရေးဖွဲ့တာဝန်ခံကူမျိုးကပြောပါတယ
်။ဒီနေ့မှာဒီဘောမြို့ပေါ်ကစစ်ဆောင်နေရတော့ပြန်လာပြီ။ဒါကဦးရေကတော့300နီးပါးပေါ့။ပန်လုံပဲပြန်တော့။ဦးအိုင်မန်လီတို့ပန်တပီတို့ကမနေရတဲ့ပြန်လာကြတယ်။အဲ့မှာ1000နီးပါးလောက်ပြန်လာတာပေါ့။ဘလို့ဆိုတော့ဘာသာမှမကြတော့ပြန်ရတာပေါ့။
ဒီလဆန်းကဖြစ်ပွားတဲ့တိုက်ပွဲကြောင့်နမ်မတူမြို့နယ်ပန်လုံမန်ဆာကျေးရွာသားတွေဟာဒီဘောမြို့နယ်ဘိုးတော်ကျောင်းတိုင်းဒါဒီကျောင်းနဲ့ပန်တပီမန်လီကျေးရွာတွေမှာခုန်လွန်ခဲ့ရပါတယ်။အောက်ကလက်ကုံပိုင်းကလည်း RCSSC တောင်ပိုင်းရှမ်းပြည်သမ္မတနဲ့မြောက်ပိုင်းမဟာမိတ်တန်းတီအန်လန်လီနဲ့မြောက်ပိုင်းရှမ်းပြည်သမ္မတပူပေါင်းတပ်တွေကြားနမ်မတူမြို့နယ်မန်မိုင်နဲ့ဆန်ခါကျေးရွာမှာတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်။ဒီလိုဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံရွာသားတစ်ထောင်ကျော်ဟာနေရာစုခွာခဲ့ရပါတယ်။အခုတော့အဲ့ဒီရွာသားအများစုတွေနေရာကိုပြန်လာကြပြီလို့မန်ဆန်စစ်ရှောင်ကူညီပေးရေးဖွဲ့ဆိုင်းလိန်ခန်းကဆိုပါတယ
်ကျန်တဲ့ရွာတွေအတော့ဖြန့်စီနေကြရွာတို့မန်မာတို့ဆန်ခါကြီးရွာတို့ကောင်းဟုံးကြီးရွာတို့အားလုံးမန်ဆန်နဲ့မိုက်မှုပေါက်နေစဉ်လူကြီး1100လောက်ရှိတာကိုအခုကဟိုကတစ်ထောင်ရွော့900တချို့ပြန်လာတဲ့အားလုံးအခု RCS နဲ့ညက်လိုက်မှာမင်းတို့ရင်ဆိုင်တိုက်ပွဲကြီးတော့ဟိုကလည်းရှိတော့အခုစစ်ရှောင်တွေကလည်းပြန်ကုန်ကြတာပေါ့နော
်အခုချိန်မှာတော့နမ်ဘူမြို့နယ်အတွင်းတိုက်ပွဲအခြေအနေငြိမ်သက်နေတယ်လို့သူကဆိုပါတယ်ဒါပေမဲ့မြောက်ပိုင်းမဟာမိတ်တပ်တွေခြေချတဲ့ကြေးရွာတချို့ရွာသားတွေကတော့စိတ်မချရတဲ့အတွက်စစ်ဘေးရှောင်စခန်းတွေမှာဆက်ရှိနေသေးပဲလို့ဆိုင်းလိန်ခန်းကဆက်ပြောပါတယ
်။မဆန်စစ်ရှောင်စခန်းမှာရွာမရွာတော့ကြံနေသေးတယ်။သူတို့ကစိတ်မချရသေးလို့သူလမ်းပြီးဆိုတော့အဲ့ဒါမပြောင်းသေးဘူးခင်ဗျ။မဟာကြေးရွာနဲ့နတ်ပုံကြေးရွာနဲ့ရွာပါခင်ဗျ။နောက်ပုံကြီးကအရင်ဆုံးတိုက်ပွဲဆက်ဖြစ်တဲ့ရွာပဲခင်ဗျာတပ်မတော်နဲ့အဲ့ဒီမြောက်ပိုင်းမှာအမေနဲ့အရင်ဆက်ဖြစ်တဲ့ရွာပဲမြောက်ပိုင်းမှာအမေကသူ့ရွာနားလေးမှာခုန်လုံနေလို့အဲ့ဒါသူ့မပြန်ရဲတာ190ကျော်လောက်ရှိတယ်ခင်ဗျာအဲ့ဒီရွာနဲ့ရွာတော့မပြန်သေးဘူး
နမ်ရူမြို့နယ်တွင်လက်နက်ကန်ပြိပကဖြစ်ပွားမှုကြောင့်အောက်ကလတွင်ဒေသခံ1000ကျော်နေရာစုခွာဆွဲပြေးခဲ့ရတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးရိုး UNOCHA ကနေအောက်ကလနဇစီရနေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်။တောင်ပိုင်းရှမ်းပြည်သားမတော်ဟာမြန်မာစုရနဲ့
NCP ရဲ့လက်မှတ်ရေးသူထားတဲ့ဖွဲ့ဖြစ်ပါတယ်။တမ်းမလောင်တပ်ဖွဲ့တီအန်အယ်လီနဲ့မြောက်ပိုင်းရှမ်းပြည်သားမတော်အဆက်ဆွေပြီးတို့ကတော့ယူဒီဘလူးအက်စီဝါတာဖွဲ့ဦးဆောင်ဖွဲ့စည်းထားတဲ့မြောက်ပိုင်းမှာမိတ်သက်ပေါင်းစုမှာပါဝင်နေတဲ့လက်နက်ကန်ဖွဲ့တွေဖြစ်ပြီးအစိုးရနဲ့ပြည်ခိုင်ရဆိုင်ရေးအန်စီလက်မှတ်ရေးသူမှသာပါဘူး။ရှမ်းပြည်မြောက်ပိုင်းဒေသမှာမြန်မာတပ ာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိုင်းမြန်မာနယ်စပ်ကမူရစေဝါတွေဖမ်းဆီးမိတဲ့သတင်းကိုတင်ပြပေးကြပါတယ်ထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်ကဂျေကာဘာလို့ခေါ်တဲ့ဒီကုမ္ပဏီပိုင်ဆယ်ဘင်းကားနဲ့တဲဆောင်လာတဲ့စိတ်ကြွဆေး၈တန်းနီးပါးကိုစက်တင်ဘာလ၉ရက်နေ့ညကဖျောင်းပြည်နယ်ပူဆန်စစ်တပ်စစ်စေးရေးဂိတ်ကဖမ်းဆီးမိခဲ့ပါတယ်။အဲ့ဒီညမှာပဲအဲ့ဖျောင်းပြည်နယ်ထဲမှာခရိုင်ကဒီလူနာတင်ကားနဲ့တဲဆောင်လာတဲ့စိတ်ကြွဆေး၅သိန်းကိုလည်းထပ်မံပြီးတော့ဖမ်းဆီးမိခဲ့ပါတယ်။ကာလတန်မိုးကတော့ဘတ်ငွေတန်ပေါင်း18,000ကျော်ဖို့တန်မိုးရှိတဲ့မူရစေဝါတွေဖြစ်တယ်လို့ထိုင်းအာဏာပိုင်တွေကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။နောက်ပြီးတော့ဒီမူရစေဝါတွေကထိုင်းမြန်မာနယ်စပ်ကဝါလူမျိုးတွေထိန်းချုပ်ထားတဲ့ဒေသကလာတယ်လို့လည်းထိုင်းအာဏာပိုင်တွေကပြောပါတယ်။အသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်ကနေစိတ်ကြွဈေးပေါင်း8,300နဲ့ ice လို့ခေါ်တဲ့မူရစေးဝါးတွေကိုတဲဆောင်လာတဲ့ကားတစ်စီးကိုဖျောင်းပီနယ်ကစစ်တပ်စစ်စေးရေးဂိတ်ကဖမ်းဆီးခဲ့တာပါကားသမားကိုတန်တရားရှိတာကြောင့်ကုန်ကားတစ်ခုလုံးကိုဖွင့်ရှာခဲ့ရမှာစိတ်ကြွဈေးအများအပြားကိုအမှတ်5ဒေသတရင် 3135 စစ်တပ်ကဖမ်းဆီးမိခဲ့ပါတယ်အမှတ်5စစ်ဒေသချင်းရိုင်ပီနယ်နယ်စပ်မူရစ်ထိန်းချုပ်ရေးရဲဘော်မူကြီးဖမ်းမိကတော့အခုဖမ်းဆီးမိခဲ့တဲ့မူရစ်ဆေး8,300ကျော်နဲ့ ice လို့ခေါ်တဲ့မူရစ်ဆေးဝါးကီလို900ဟာထိုင်းမြန်မာနယ်စပ်ဝါလူမျိုးစုတပုံနေစုမိုးထားတဲ့တောင်ပိုင်းနယ်မြေကနေလာတာဖြစ်တဲ့အကြောင်းကိုးသုံးလုံးတစိုက်တွေဖြစ်ပြီးအဝါရောင်ဆာလာအိတ်တွေနဲ့ထုတ်ထားတာဖြစ်တဲ့အကြောင်းထုတ်ဖော်ပြောဆိုသွားပါတယ်မူရစေးဝါးတွေကိုတဲဆောင်လာတဲ့အသက်44နှစ်အရွယ်ကားမောင်းသမားနိုင်စနောင်ဟာကုန်တိုက်တစ်ခုရဲ့ကားမောင်းဝန်ထမ်းတဦးဖြစ်ပါတယ်။သူ့ရဲ့နေအိမ်ပြောင်းလို့ဆိုတဲ့အကြောင်းပြချက်နဲ့ကုမ္ပဏီပိုင်ကုန်တင်ကားကိုခွင့်တောင်းပြီးယူလာခဲ့တာလို့လည်းဆိုပါတယ်။မူရစေးဝါးအမြောက်အများကိုအခုလိုမျိုးကုမ္ပဏီပိုင်ကုန်တင်ကားတွေနဲ့အရင်ကတည်းကအကြိမ်ကြိမ်တဲနေတာဖြစ်တယ်လို့လည်းထိုင်းအနာပိုင်တွေကသတင်းစာရှင်းလင်းခဲ့ပါတယ်။ကားမောင်းသမားကိုတော့တက်ခရိုင်ဖော်ဖရာမြို့နယ်အတွင်းမှာနေထိုင်နေတဲ့မူရစ်ကုံတဲ့တချို့ကအခုလိုမျိုးကုန်တင်ကားနဲ့တဲဆောင်ပေးဖို့ခိုင်းစေခဲ့တာဖြစ်ကြောင်းသတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုသွားပါတယ်ဒီအတွက်မူရစ်ကုံတဲ့တွေကိုလည်းထပ်မံစုံစမ်းဖော်ထုတ်သွားမယ်လို့ဆိုပါတယ်ဖျောင်မြို့နယ်ထဲမှာပဲလူနာတင်ကားနဲ့တဲဆောင်လာတဲ့စိတ်ကြွဆေးပြအလုံးရေပေါင်း5သိန်းကိုလည်းစက်တင်ဘာလ9ရက်နေ့ညကထပ်မံဖမ်းဆီးမိခဲ့ပါတယ်ဖမ်းမိခဲ့တဲ့စိတ်ကြွဆေးတွေကိုအားလုံးပေါင်းမယ်ဆိုရင်တော့ကာလတန်ဖိုးအဖြစ်ဘတ်ငွေတန်ပေါင်း18,000လောက်တန်ဖိုးရှိတာပါအခုဆိုရင်ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ကနေဝင်လာနေတဲ့စိတ်ကြွဆေးအလုံးရေပေါင်းတန်180လောက်ကိုထိုင်းအနာပိုင်းတွေက2018ခုနှစ်ထဲမှာပဲဖမ်းဆီးမိနေတာဖြစ်ပါတယ်ရှင်
မူရင်းစေဝါတိုက်ဖြည့်ရေးသမ္မတရုံးရဲ့အစီအစဉ်မှာပြည်သူတွေဘက်ကသတင်းပေးတိုင်ကြားချက်နဲ့ပူးပေါင်းဆောင်ရွက်နေကြပါတယ်ပြည်သူတွေရဲ့သတင်းပေးချက်အရအဖမ်းအစည်းတွေကိုလည်းသမ္မတရုံးဘက်ကပုံမှန်ထုတ်ပြန်နေတာပါမူရင်းတိုက်ဖြည့်ရေးပြည်သူတွေရဲ့ပူးပေါင်းဆောင်ရွက်မှုကဘလောက်အရေးပါပါသလဲတိသာထင်ရှားတဲ့အပြောင်းလဲတွေတွေ့လာရပြီလားဆိုတာကိုအခုလာမယ့်အင်္ဂါနေ့ညချမ်းထိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်တော်ရရှင်တို့ရဲ့ဖုန်းနံပါတ်တွေဆွေးနွေးလို့တဲ့အကြောင်းအရာတွေကို VOE ရဲ့တယ်လီဖုန်းနံပါတ် 1-232-382-5554 ဒါမှမဟုတ်လဲ VOE ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ bamis@voenews.com တို့ကိုကြိုတင်ပေးပို့ထားလို့ရပါတယ် VOE ကပြန်ပြီးတော့ဆက်သွယ်ပါမယ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်
မနက်ဖြန်အင်္ဂါညဓာတ်ရိုက်လေလာအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2018ခုနှစ်စက်တင်ဘာလ10ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ52 kHz 9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခန္ဓာတွေကိုစက်တိုက်နားဆင်ရမှာပါစီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတက်တရောင်သတင်းလွှာနဲ့အတူသူယုံကြည်ရာအစီအစဉ်မှာနားဆင်ရမှာကတော့
ကျင်းလာတဲ့စိတ်ကူးနဲ့ပြည့်စုံဆောင်ရှားရင်တစ်ပင်လေးတွေတောင်အတီးပွင့်အရက်ဒီမူဝီဆဆာနဲ့ကိုပြည့်စုံဆောင်ရှားမှုရဲ့ရလက်ကိုတွေ့ကြရပါတယ
်တက်ကြီးရွယ်အိုတွေကိုပြည့်စုံဆောင်ရှားပေးနေတဲ့သူနာပြုဆရာမမတန်းတန်းရဲ့ယုံကြည်ရာနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်အခုအရင်ဆုံးအပတ်စဉ်ကဏ္ဍတွေကစီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာလေယာစိုက်ပျိုးရေးကိုအခြေခံတဲ့ခေတ်မီစက်မှုနိုင်ငံဖြစ်အောင်စီးပွားရေးလုပ်ငန်းရှင်တွေကဝိုင်းဝန်းစဉ်စားလှုပ်ဆောင်ပေးကြဖို့ပြီးခဲ့တဲ့ဩဂုတ်လ28ရက်နေ့ကစီးပွားရေးလုပ်ငန်းရှင်တွေနဲ့နေပြည်တော်မှာပြုလုပ်တဲ့တွေ့ဆုံပွဲအတွင်းမှာနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကတိုက်တွန်းပြောကြားခဲ့ပါတယ်။လက်ရှိမြန်မာနိုင်ငံရဲ့အနေအထားအရလေယာစိုက်ပျိုးရေးကဏ္ဍမှာစက်မှုရန်ရာတွေနဲ့ဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ဖို့ဘာတွေလိုအပ်နေသလဲဆိုတာကိုတော့ဒီသတင်းမှတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
မနက်ကဟာအခုချိန်ထိလေယာစိုက်ပျိုးရေးကိုအခြေခံတဲ့နိုင်ငံဖြစ်တဲ့အပြင်ပြည်သူလူထု80ရာခိုင်နှုန်းလောက်ဟာလည်းကြီးလက်တောရွာမှာနေထိုင်နေကြကြောင်းဒါကြောင့်လေယာစိုက်ပျိုးရေးကိုအခြေခံတဲ့စက်မှုနိုင်ငံဖြစ်လာအောင်စီးပွားရေးလုပ်ငန်းရှင်တွေဘက်ကဝိုင်းဝန်းစဉ်းစားပြီးဒီကဏ္ဍမှာပုံမိုရင်းနှီးမြှုပ်နှံပေးကြဖို့ပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေနဲ့နေပြည်တော်မှာပြုလုပ်တဲ့တွေ့ဆုံပွဲအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကတိုက်တွန်းပြောကြားခဲ့တာ
ပါကျမတို့နိုင်ငံကိုဟိုလေယာစိုက်ပျိုးရေးကိုအခြေခံတဲ့ခင်မီစက်မှုနိုင်ငံဖြစ်အောင်လုပ်လို့မရဘူးလားဥပမာအဖြစ်ဆိုကနေဒါတို့နယူးဇီလန်တို့ဒီလိုဟာမျိုးအဲ့လိုမဥမတည်သင့်ဘူးလားဆိုတော့ကျွန်မလေးလေးနဲ့အားလုံးဝိုင်းပြီးတော့စဉ်းစားစီချင်ပါတယ်အဲ့တော့ဒီလိုလုပ်မယ်ဆိုလို့ရှိရင်စီးပွားရေးလုပ်ငန်းရှင်ကြီးတွေကအစတည်းကစီမံကိန်းချပြီးတော့လုပ်ရပါလိမ့်မယ်ဒီလေယာစိုက်ပျိုးရေးတိုးတက်မှုနဲ့စက်မှုကဏ္ဍဆိုတိုးတက်မှုဘယ်လိုချိတ်ဆက်ပြီးတော့လုပ်မလဲအဲ့ဒီကနေပြီးတော့စီးပွားရေးအောင်မြင်အောင်ဘယ်လိုလုပ်မလဲဆိုတာကိုစဉ်းစားစီချင်ပါတယ်။ဥပမာဆိုရင်ကျမတို့ကနေပြီးတော့ကျမတို့လေယာထွက်ကုန်ပစ္စည်းတွေ60ရာခိုင်နှုန်းဟာရိတ်ပြီးမှရိတ်သိမ်းပြီးမှပျောက်ဆုံးရတယ်ဆိုတာဒါကတော့အများသိမဲ့ကိန်းဂဏန်းလေးတစ်ခုဖြစ်ပါတယ်။အဲ့ဒီလိုပျောက်ဆုံးရတဲ့အကြောင်းကတော့ကျမတို့တူလောင်တဲ့စနစ်မကောင်းလို့အချောက်တွေ့အောင်လုပ်တဲ့ဒီစနစ်တွေဟာအားနည်းလို့ဒါကြောင့်မလို့ပျက်စီးရတာပါ။အဲ့တော့ဒီဟာတွေမပျက်စီးမှုမဖြစ်အောင်လို့စီးပွားရေးဘက်ကလည်းစီးပွားရေးလုပ်ငန်းရှင်တွေကျွန်မစီးပွားရေးဘက်ကလည်းဟိုအကျိုးများရှိစေချင်တယ်เนาะအဲ့တော့ကို့အတွက်လည်းစီးပွားရေးအကျိုးများရှိအောင်လို့တောင်သူလဲသမားတွေအတွက်လည်းမလိုအပ်ဖဲနဲ့ဆုံးရှုံးမှုတွေမရှိအောင်လို့အဲ့ဒီပုံမှာအခြေခံပြီးတော့ကျွန်မတို့နိုင်ငံလည်းတိုးတက်နိုင်အောင်လို့ဆိုပြီးတော့ဘယ်လိုဝိုင်းဝန်းပြီးတော့ကိုယ်ချိတ်ဆက်လှုပ်ဆောင်ကြမလဲဆိုတာကိုလည်းစဉ်းစားပေးစီချင်ပါတယ်အရင်တော့ဆိုလို့ရှိရင်ဒီလိုလုပ်ငန်းတွေမရှိခဲ့ပါဘူးဒီလေယာစောက်ပြေးစိုက်ပြေးမှာအခြေခံပြီးတော့ဒီဒီဘိုင်းလုပ်ငန်းရှင်ကြီးများဟာယင်းနှိမ့်နှံခြင်းအပြင်ကျမတို့ရဲ့လေယာဂန္ဓာကိုစက်မှုတိုးတက်ရေးဂန္ဓာနဲ့ချိတ်ဆက်ဖို့အစီအစဉ်တွေဆိုတာအရင်တော့အကောင့်ထည့်ဖို့ရမရှိခဲ့ပါဘူးဒါပေမဲ့လည်းအခုအချိန်မှာဒီလိုစဉ်းစားပြီးတော့အကောင့်ထည့်ဖို့ပေးစီချင်ပါတယ
်ဩဂုတ်လ28ရက်နေ့က ပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေနဲ့ရှားရှားပါးပါးတွေ့ဆုံမှုအတွင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပြောကြားခဲ့တဲ့လေယာဉ်စိုက်ပျိုးရေးကိုအခြေခံတဲ့ဆက်မှုနိုင်ငံကိုဥတီသွားရေးဆိုတဲ့လမ်းစဉ်ဟာမြန်မာနိုင်ငံမှာအခုမှစတင်တဲ့တွေးခေါ်မှုမျိုးမဟုတ်ပါဘူး။အရင်ဥနေဝင်ဦးဆောင်တဲ့မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီအစိုးရလက်ထက်မှာလက်မှုလေယာဉ်မှဆက်မှုလေယာဉ်သို့ဆိုတဲ့ခေါင်းစဉ်နဲ့လေယာဉ်စိုက်ပျိုးရေးကိုအခြေခံတဲ့ဆက်မှုနိုင်ငံတော်စီကိုဥတီသွားဖို့နိုင်ငံရေးစီးပွားရေးဆောင်ဖို့အဖြစ်တနင်္ဂနွေလုံးအတိုင်းအတာနဲ့ကြိုးပမ်းဆောင်ရွက်ခဲ့ပေမဲ့အောင်မြင်မှုမရခဲ့ပါဘူး။မြန်မာနိုင်ငံကတောင်သူအတော်များများဟာစိုက်ပျိုးရေးနဲ့ရိတ်သိမ်းရေးကဏ္ဍတွေအပါအဝင်ဆက်ရန်တရားတွေကိုတွင်းတွင်းကျယ်ကျယ်အသုံးပြုလာနေကြပြီဖြစ်ပါတယ်။ဒါပေမဲ့ဆက်တွေကိုအသုံးပြုတိုင်းဆက်မှုလေယာလို့မခေါ်ဆိုနိုင်ကြောင်းရန်ကုန်တိုင်းဒေသကြီးအတွင်ဧက150လောက်စိုက်ပျိုးရေးလုပ်ကိုင်နေတဲ့လက်ပိုင်ရှင်တဦးဖြစ်သူဒေါ်စင်မာကျော်ကပြောပါတယ
်။ဆက်တွေနဲ့လုပ်ကိုင်နေဆက်မှုလေယာကိုဟိုနဲ့ပြောင်းသွားတယ်လို့ပြောလို့ရမလား။ဒါနဲ့ဒီကစားလူတွေအသိဉာဏ်နဲ့ဘဝတူတာပိုင်းကိုအမြဲတည်းဒီလိုဖြစ်လာပဲ။ဒါပေမဲ့ဒီကစက်တင်နေ့လောက်လာတဲ့စက်တင်နေ့လောက်ကျတချို့နေရာကရေတွေပြက်စီးရတယ်ဒါတော့ဖြစ်ကုန်တယ်လေ။ဒီအရတော့တုံးပြီးဒီအရဆိုင်အဆက်ကိုတော့ဘယ်လိုပြန်ပြီးဖြေရမလဲဆိုတာပဲ။ပြန်ပြီးရတော့ဘူးဖြေရလို့ပြန်နေလို့ဖြစ်လာတယ
်။ဒေါ်စင်မာကျော်ဟာအမေရိကန်နိုင်ငံရဲ့ဌာနရဲ့ဖိတ်ကြားချက်အရမြန်မာနိုင်ငံက SME အသေးစားအလတ်စားစီးပွားရေးလုပ်ငန်းရှင်အဖွဲ့နဲ့အတူမနစ်ကအမေရိကန်နိုင်ငံမှာလာရောက်လေ့လာခွင့်ရခဲ့သူဖြစ်ပါတယ်။သူ့ရဲ့ခီးစဉ်အတွင်းအမေရိကန်လက်သမားတွေရဲ့ဆက်ရန်တရားအသုံးပြုပုံနဲ့အဲ့ဒီဆက်ရန်တရားတွေရဲ့ဘေးထွက်ဆိုးကျိုးတွေကိုပါလေ့လာခွင့်ရခဲ့တာပါ။ဒါ
တော့ကိုတာပြီးအဲ့ဒီမှာလေ့လာကြတာဆိုသူတို့လည်းဟိုဆက်ကြည့်ရတဲ့နောက်တော့ဘူးဆိုရင်ဆက်မလုပ်ရဘူးဒီဆေးတွေထမ်းတယ်ဆက်ကြည့်ရတဲ့အမေလောက်တယ်ဆိုပြီးလုံလိုက်တယ်သူတို့ကမှဟိုဒီနဲ့ပြည့်စုံမှုတွေရှိရဲ့ရေပြည့်စုံမှုတွေရှိပါတယ်။ပြည့်စုံမှုတွေရှိလာတဲ့ကိုသူတို့ကနေပြီးသမူလေရအရင်ကလေးကနေပြီးတော့ရှော့ချပြီးတော့ဟိုဘာဒီ organic site ပြင်လာလို့ဒါလည်းအကုန်ပြင်လာတယ်။ဒီမှာပြီးမှအဲ့လောက်ကြီးပြည့်စုံမှုတော့ဒါလည်းတကယ်ပြည့်စုံမှုကဟိုတအားရှိသေးတာမျိုးမဟုတ်ဘူးပေါ့နော်။ဟောပါလေအချမ်းအပြန်ထိန်းနေတဲ့အချိန်ကိုကိုယ့်ဒီနဲ့ချမ်းတော့ဘယ်လိုပြန်လုပ်ချင်ရမလဲဆိုတဲ့အဥ္စာမျိုးတော့ပို့ပြီးပြန်ပြီးတော့ပြန်လုပ်ချင်တော့ပို့ပြီးအစီအစဉ်နဲ့လုပ်အောင်လုပ်တယ်။ဟိုသမူကတော့မတုံးလို့တော့မရဘူး။တုံးလာတော့တုံးရပါပဲ။အဲ့ဒီတော့လည်းဘာမှဖြစ်နေတဲ့ဥစ္စာပေါ်ပါဘူး။ဟိုအရင်ကျတို့မြန်မာပြည်ကဒါလည်းနေကြတယ်စိတ်ကြီးမြေကြီးတွေပျက်စီးသေးတာမျိုးမဟုတ်ဘူး။ပျက်စီးသေးတာမျိုးမဟုတ်တဲ့ဥစ္စာပေါ်မှာဟိုလိုက်ပြီးထင်းထင်းသိမ့်သိမ့်နဲ့ဘလို့လောက်ထင်တော့ဘလို့ဆိုရဟာကိုဟိုထင်းသိမ့်နဲ့ပိုကောင်းမယ်လို့အောင်မယ်။ဒီသူများပြန်ပြီး reverse လုပ်နေတဲ့ချိန်မှာကိုကသူတို့နောက်ကိုအမိပြန်လိုက်တာတဲ့ကိုကလည်းရှေ့ရနေပြီးပြန်ပြီးသွားမယ်ဆိုရင်ဒီရှေ့ပြန်ရောက်မယ်လို့အောင်မယ်။
စတုံးစီစည်းတွေအဆမတန်တက်နေတဲ့လက်ရှိအခြေအနေမျိုးမှာဆက်ရန်တရားကိုအားကိုးနေရတဲ့လက်သမားတွေအထင်ရှားရတဲ့အဖြစ်ကိုလည်းဒေါ်စင်မာကျော်ကအခုလိုရှင်းပြပါတယ
်။ဟိုကုဂျန်စီစည်းတွေတအားတက်တယ်။ကိုအကမိုင်းဝေးကြထောင်ထားတဲ့လူတွေအဲဒါကမိုင်းနေနေရကြတယ်။ရကြရင်အရင်ကတေကားကိုဈေးတောင်းလုံးနဲ့ချိန်နိုင်တယ်။ကုဂျန်စီစည်းကအဆမတန်ဖြစ်လာတဲ့အခါကျတော့ဟိုအဲ့ဒီအရလေးတောင်းလုံးနဲ့ချိန်နိုင်တယ်မချိန်နိုင်ဘူးလားလို့တောင်းနေတယ်ကလာရတဲ့တက်တည်းရဆရာတို့ပြစီစီမုံရလည်းမကြောက်ဟိုကောင်ကြီးကြီးတွေအများကြီးပို့လာအောင်မဆိုတော့
မြန်မာနိုင်ငံဟာစိုက်ပျိုးရေးကိုအဓိကအခြေခံဆဲနိုင်ငံဖြစ်တာကြောင့်လေယာကဏ္ဍဖွံ့ဖြိုးတိုးတက်ရင်တိုင်းပြည်စီးပွားဖွံ့ဖြိုးတိုးတက်အောင်ဦးဆောင်မှုပေးနိုင်မှာဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံကလက်သမားတွေဟာမျိုးစဘာကအစနှိပညာပိုင်းနဲ့တဘာဝဘေးအန္တရာယ်တွေကိုရင်ဆိုင်နေကြရတဲ့အပြင်ထွက်လာတဲ့ကောက်ပဲသဏ္ဍာန်တွေကိုလည်းဈေးနှင်ခံရတာတွေနဲ့ရင်ဆိုင်နေကြရဆဲပါနိုင်ငံတော်ကစဘာရောင်းချတဲ့နေရာမှာအခြေခံဈေးနှုန်းကိုတတ်မှတ်ပေးလိုက်ပေမဲ့အဲ့ဒီတတ်မှတ်ချက်ကိုနှီးမျိုးစုံနဲ့ချိုးဖောက်တာတွေရှိနေစေဖြစ်တဲ့အကြောင်းလဲဒေါ်စင်မာကျော်ကပြောပြပါတယ်
။အဲ့ဒါမှမနစ်ပါဆိုရင်လေရှိရနေပြီးတော့ဟိုကုမ္ပဏီတွေပြောတဲ့ကုမ္ပဏီက၅ဒိန်အောက်ခံလို့တတ်မှတ်လိုက်တယ်။ဒါကအဲ့ဒီပေါ်မှာ၅ဒိန်အောက်ခံဟိုနေချက်လာမသေးလားဆိုလို့ပြည်တယ်။ဒါနဲ့အပေါ်မှာဈေးရအတိတ်ကျပေါ်ပြောရောင်းနေအောင်လို့ပြောကြည့်ပြီးတော့ပြီးရင်ခါလေးကျန်စိုးလို့ကျနေဈေးရန်ကိုဟိုအစမမရဘူးလို့ဈေးရန်နဲ့ဒီဈေးရန်နဲ့အခြေခံဈေးနဲ့အဲ့ဒီလောက်လို့ပြောရင်လည်းဟိုအဲ့ဒါဟိုမဟုတ်ဘူးဒီမှာအစမကျတာလို့ဒါလို့နေစီအင်းငယ်နဲ့ချက်ချလိုက်ခြင်းလေဒီနဲ့အဲ့ဒီဈေးကမရောက်လာဘူး။အော်တောင်းနေနဲ့ဝင်နေရတာအများရန်ရုံးကန်နေကြရတယ်နော်
။ရှေ့တင်းမမှာတော့လယ်သမားတွေကြုံတွေ့နေရတဲ့တခြားအခက်အခဲတွေနဲ့လေယာဉ်ဆက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်ရေးအတွက်ဘယ်နေရာတွေမှာပြုပြင်သင့်တယ်လဲဆိုတာတွေကိုတင်ပြပေးသွားပါမယ်ခင်ဗျာ။
ကိုဇော်ဝင်းလိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့အင်္ဂါမနက်ခင်းတွေမှာလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့မဆုမျက်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဂိမ်းဆွဲတဲ့ပြဿနာကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကယောဂါတစ်ခုအဖြစ်နဲ့သတ်မှတ်တဲ့အဆင့်ကိုရောက်နေပါပြီ။ဒီတော့ဂိမ်းဆွဲတယ်ဆိုတာဘယ်လိုမျိုးပါလဲ။ဂိမ်းဆွဲနေတဲ့သူတွေကိုဘယ်လိုမျိုးဂိမ်းဖြတ်ရမလဲဆိုတာကိုတော့မဆုမျက်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ကိုသားညွန်ဦးကိုကြီးတင်ဆက်ထားပါတယ်ရှင
်အမေရိကန်အနောက်ခြမ်းလော့စ်အိန်ဂျလိစ်မြို့မှာလေနှစ်တိုင်းလှုပ်တဲ့ဖျော်ဖြေရေးဆိုင်ရာအီလက်ထရောနစ် E3 ပြပွဲကြီးမှာတော့ဂိမ်းသစ်တွေဂိမ်းဆက်သစ်တွေအပြိုင်မိတ်ဆက်ကြတယ်ကိုသားညိုရေ
ဒီနေ့ E3 ပြပွဲကြီးနဲ့အတူထူလာကတော့ဂိမ်းဆွဲတာကိုကျမကြီးဆိုင်ရာယောဂတစ်ခုအနေနဲ့ကမ္ဘာကျမကြီးဖွဲ့ကြီးကစီးရင်သွင်းလိုက်တာပဲမဆုမြတ်မော
ဂိမ်းနည်းပညာတွေကပို့ပြီးတော့ဆန်းသစ်လာတော့လူကြီးလူငယ်ဂိမ်းကစားတဲ့သူတွေကလည်းပိုများလာတယ်အပြင်းပြေကစားတဲ့အဆင့်ကနေပြီးတော့ဆွဲတဲ့အဆင့်ရောက်ကြသူတွေလည်းပိုများလာတယ်လေ
အခုဆိုလို့ရှိရင်လောင်းကစားဆွဲသလိုဂိမ်းဆွဲသူတွေပို့ပြီးတော့များလာတယ်ဆိုပြီးတော့ကျမကြီးဝန်ထမ်းတွေကလည်းပြောလာကြတယ်ဗျ
ဂိမ်းဆွဲတာအပါအဝင်နည်းပညာအခြေခံတဲ့ကိစ္စမှန်သမျှဆွဲနေတဲ့သူတွေကိုကုသပေးတဲ့ Los Angeles မြို့ကဒီ Cyber Addiction Recovery Center မှာဆိုရင်ပုံစံမျိုးစုံနဲ့ဆွဲနေကြသူတွေလာဖြတ်ကြတယ်လို့အဲ့ဒီ center ကိုတည်ထောင်ထားတဲ့ Christopher Mulligan ကပြောပြတယ်ရှင
် At the Cyber Addiction Recovery Center we provide assessment and treatmentfor technology addiction which includes video gaming social media addiction phone addiction
ကျွန်တော်တို့ရဲ့ပြန်လည်ပြောထောင်ရေးစင်တာမှာနည်းပညာနဲ့ဆိုင်သမျှဆွဲတဲ့ပြဿနာတွေကိုအကဲဖြတ်ကုသပေးပါတယ်ဗီဒီယိုဂိမ်းဆွဲသူတွေလူမှုကွန်ရက်ဆွဲသူတွေဖုန်းမသုံးရမနေနိုင်ဖြစ်နေသူတွေအွန်လိုင်းပေါ်ကနေညဉ့်ဉန်းရုပ်ရှင်မကြည့်မနေနိုင်ဆွဲနေသူတွေမျိုးစုံပါပါတယ်အဓိကအဲ့ဒီကိစ္စမျိုးတွေမှာဆွဲနေကြတာပါကျွန်တော်တို့ကုသပေးတဲ့အထက်မှာအသက်5နှစ်လောက်ငယ်တဲ့အရွယ်ကနေ10ကျော်သက်တွေလူကြီးတွေထိပါပါတယ
်ဂိမ်းဆွဲတဲ့သူမျိုးတွေမှာဒီအပြုတ်မှုပိုင်းနဲ့ဆိုင်တဲ့ပြဿနာတွေပိုတွေးလာရတယ်တဲ့ဂိမ်းဆွဲနေတာကြောင့်ပတ်ဝန်းကျင်ကိုဂရုမစိုက်တော့ဘူးအပေါင်းအသင်းလည်းသိမ့်မရှိတော့ဘူးလူမှုဆက်ဆံရေးဆိုတာကိုလည်းနားမလည်ကြတော့ဘူးတဲ့
အထူးသဖြင့်တော့ဒီဂိမ်းဆွဲတဲ့လူငယ်တွေကြားမှာဒီလိုပြဿနာမျိုးပိုများလာတယ်ဆိုတာပဲမဆုမြတ်မော
In the context of running social skills groups which I've done for many years more and more of my clients my group clients were presenting with excessive use of technology and it's right on 2011
ကျွန်တော်လူမှုပေါင်းသင်းဆက်ဆံရေးသင်တန်းတွေပေးတဲ့အခါနည်းပညာတွေကိုလိုတာထက်အလွန်ကျွံသုံးကြသူတွေပိုများလာတာတွေ့ရပါတယ်2012ခုနှစ်လောက်ကစပါတယ်အခုဆိုရင်ကလေးငယ်တွေမှာလူမှုပေါင်းသင်းဆက်ဆံရေးဉာဏ်ဖြင်းတဲ့ပြဿနာပိုများလာပါတယ်ဂိမ်းကိုကျန်းမာရေးထိခိုက်လောက်အောင်မကစားရင်မနေနိုင်ဖြစ်နေတာကြောင့်ပေါင်းတင်ဆက်ဆံရေးတိုးတက်အောင်လုပ်နိုင်ဖို့အခြေအနေမပေးဖြစ်နေကြတာတွေတွေ့ရပါတယ
်။မူရဆေးပဲဖြစ်ဖြစ်အရက်ပဲဖြစ်ဖြစ်လောင်းကစားပဲဖြစ်ဖြစ်ဆွဲနေကြတဲ့သူမျိုးတွေဟာအခြေအနေတစ်ခုခုကြောင့်ရပ်လိုက်ရပြီဆိုလို့ရှိရင်အဲ့ဒါကိုပြန်လုပ်နိုင်အောင်လို့မဖြစ်မနေစူးစမ်းကြတယ်။ဂိမ်းဆွဲတဲ့ကလေးတွေဆယ်ကျော်သက်တွေလည်းအတူတူပဲတဲ့
။အဓိကကတော့သူတို့မှာအုံနောက်ကိုလှုပ်ဆော်အချက်ပြီးတဲ့ဒိုပာမင်းဓာတ်တွေအများကြီးပို့ထွက်တာကြောင့်လုံနေတာကိုမရက်ချင်မနဲ့ဆက်လုတ်ချင်စိတ်ပူများနေတာလို့ Christopher Mulligan ကရှင်းပြတယ်ဗ
ျ When it stops abruptly like when a parent or there's a time they have to stop they really experience almost spontaneous withdrawals
မိဘတွေတားလို့ပဲဖြစ်ဖြစ်အချိန်ပြည့်သွားလို့ပဲဖြစ်ဖြစ်သူတို့လုံနေတာကိုရုတ်တရက်ရက်လိုက်တယ်ဆိုရင်အရက်သမားစေးသမားပြတ်သွားတာမျိုးလို့ဖြစ်သွားကြပါတယ်အဲ့ဒါကြောင့်စိတ်ပိုင်းဆိုင်ရာထိခိုက်တာမျိုးကနာမငိမ့်ဖြစ်တာမျိုးဂလန်ကဆန်ပြောတာမျိုးဘာမှမလုံနိုင်မကင်နိုင်ဖြစ်သွားတာမျိုးတချို့ဆိုသူတို့လုံနေတာဆက်ပြန်လုံနိုင်အောင်ကြမ်းကြမ်းတန်းတန်းနီးနဲ့စ조사ကြတာမျိုးတွေအထိဖြစ်တတ်ပါတယ
်။နီးပညာတွေတိုးတက်နေတဲ့ခင်မှာနီးပညာကိုဖြတ်ရတာကတော့တော်တော်လေးလွယ်မယ်မထင်ဘူးကိုသားညုံရ
။သိကြတာပေါ့ဗျ။အရက်ဖြတ်တယ်လို့မျိုးနောက်မတောင့်မိအောင်လို့ရှောင်လို့ရတာမျိုးမဟုတ်တော့အလွန်ကျွံထပ်မဆွဲအောင်ခက်ခဲလေ့ကျင့်ပြီးရတာမျိုးတဲ့
။ They're going to have to get back online eventually. They're going to have to use their computers. They're going to have to use their phones. So it's really teaching this very challenging goal
တဖြည်းဖြည်းတော့သူတို့ online ပေါ်ပြန်တက်ကြမယ်ကွန်ပျူတာတွေဖုန်းတွေပြန်သုံးကြမှာပဲဆိုတော့သူတို့နဲ့နီးပညာကြားရေရှည်ဆက်ဆံရေးကိုသင်ပေးရပါတယ်တော်တော်တော့ခက်ခဲပါတယ်မူရစေးတို့အရက်တို့လောင်းကစားတို့ဆွဲသူတွေကိုကင်တွယ်ရတဲ့နီးမျိုးသုံးလို့မရပါဘူ
းအခုခေတ်မှာဂိမ်းဆွဲတဲ့ပြဿနာအဓိကဖြစ်ရတာကမျက်နှုံးမြင့် internet တွေဈေးပေါ်လာတယ်စွမ်းအင်မြင့်တဲ့ကွန်ပျူတာတွေဈေးသက်သာလာတယ်ဆိုတော့ဒီအချိန်မြွေး online ပေါ်တက်ဂိမ်းကစားနိုင်ကြတယ်
ဂိမ်းတွေဂိမ်းဆက်တွေကလည်းအဆင့်မြင့်လာတော့ graphic တွေအရန်ကောင်းလာတယ်ကိုယ်တိုင်ဂိမ်းတွေကိုရောက်သွားသလိုမျိုးကိုခံစားရတာဆိုတော့ ကစားရာကိုမရက်ချင်တာကနေပြီးတော့ဆွဲသွားကြတော့တယ်ထင်တာပဲကိုသားညုံရဲ
့ It is so accessible and also the gaming computer which used to be a very high end very expensive kind of adult
အလုံးကလွယ်လွယ်ကူကူရနိုင်နေတယ်ဂိမ်းကောင်းကောင်းကစားနိုင်တဲ့အကောင်စားအရင်ကဈေးကြီးတဲ့ကွန်ပျူတာမျိုးတွေကအခုဆိုဒေါ်လာ1000ဝန်းကျင်လောက်နဲ့ဝယ်လို့ရတယ်မိသားစုတွေအနေနဲ့လွယ်လွယ်ဝယ်နိုင်တယ်ကလေးရီပို့ပြီးအလွယ်တကူသုံးနိုင်ကြတယ်အရင်ဒေါ်လာ 4-5000 ပေးရတယ်ကွန်ပျူတာမျိုးတွေကဒေါ်လာ 1000 လောက်နဲ့ရနေပါပြီကွန်ပျူတာတွေမှမဟုတ်ပါဘူးပေါပေါပါပါတည်သွားနိုင်တဲ့ဆက်တွေလည်းရှိပါသေးတယ
်ဂိမ်းဆွဲတဲ့ပြဿနာအာရှမှာလည်းတော်တော်လေးကြီးတယ်တရုတ်တို့ကိုရီးယားတို့မှာဆိုရင်ဒီပြဿနာရှိနေတာနှစ်တော်တော်တောင်ကြာပြီ
အခုတော့ဒီဂိမ်းဆွဲတာကိုယောဂတစ်ခုဖြစ်နေ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကသတ်မှတ်ဖို့ဆုံးဖြတ်ထားပြီးအခု2018ခုနှစ်အတွက်ထုတ်ပြန်ပေးယောဂစီးရင်ထဲမှာတွင်းဖို့ပြင်ဆင်ထားပြီးဆိုတာသတင်းကောင်းပဲမဆူမြတ်မော
ဟုတ်တယ်ရှင်အဲ့ဒါကအရေးကြီးတဲ့တိုးတက်မှုလို့ဤပညာနဲ့စိုင်းနာမှန်သမျှဆွဲနေသူတွေကိုကုသပေးတဲ့စင်တာကိုတည်ထောင်ထားတဲ့ Christopher Mulligan ကပြောပြီးတော့ကြိုးဆိုပါတယ
် I mean the World Health Organization recognizing gaming addiction so it's supposed to come out in their newest version of their diagnostic manual which
ဂိမ်းဆွဲတဲ့ပြဿနာကိုကျန်းမာရေးပြဿနာတစ်ခုဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးက2018ယောဂစီးရင်ထဲမှာထည့်သွင်းအသိအမှတ်ပြုပါပြီဒါတိတ်ကိုထူးခြားပါတယ်ဂိမ်းဆွဲတာကိုပြဿနာတစ်ခုလို့အသိအမှတ်ပြုလာတယ်ဆိုတာတစားစားပြောင်းလဲတိုးတက်လာတဲ့အရေးကြီးတဲ့ကိစ္စတစ်ခုဖြစ်ပါတယ
်။ဂိမ်းဆွဲတာကိုယောဂတစ်ခုအဖြစ်နဲ့သတ်မှတ်ဖော်ပြမယ်။ကမ္ဘာ့ကျန်းမာရေးအာဏာပိုင်တွေရဲ့စက်တကြိမ်မြောက်နိုင်ငံတကာယောဂများပြင်ဆင်သတ်မှတ်ချက်စာရင်းကဒီနှစ်2018မကုန်ခင်ထွက်လာမှာဖြစ်ပါတယ်ရှင်။
ကိုသားညိုဦးကူညီတင်ဆက်ခဲ့တဲ့မဆုမြတ်မွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အခုလိုအပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ကဘာတလွားထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွက်ထွားတွေကိုစူးစီးတင်ပြထားတဲ့မအေးတန်နာကျော်ရဲ့တက်တက်ရောင်သတင်းလွှာအစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရွှင်ပေါ်ပါကြပါစေဒီရက်တက်တက်ရောင်သတင်းလာမှာတော့ American ပြည်အောင်စုတလွားကရုပ်ရှင်ရုံနေမှာရုံကိုလူအဝင်ဆုံးရုပ်ရှင်ကားကဖဲကားများပါလေပြီးတော့ Michael Jackson ရဲ့မွေးနေ့အမှတ်တရဖျော်ဖြေပွဲဒီလိုကဘာတလွားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတွေကိုပြောပြပေးသွားပါမယ် American ပြည်အောင်စုတလွားပြသနေတဲ့ရုပ်ရှင်ကားတွေထဲမှာဝင်ငွေအများဆုံးရနေတဲ့ဇာတ်ကားဖြစ်တဲ့Crazy Rich Asians ရုပ်ရှင်ဇာတ်ကားကပြီးခဲ့တဲ့ American အလုပ်သမားနေ့ဒရင်ပတ်ကုံရုံပိတ်ရဲမှာရုံကိုလူဝင်ဆုံးနဲ့တကယ်ကိုပဲ Crazy Rich ဂျူလာအောင်ဝင်ငွေအများကြီးရှာပေးခဲ့ပါတယ် Liberty ရုံပိတ်ရဲတွေမှာဝင်ငွေဒေါ်လာ 22.2 တန်ရခဲ့လို့အရင်လကုန်ပိုင်းမှာဒီရုပ်ရှင်စတင်ကတည်းကဆိုရင်တော့ဝင်ငွေဒေါ်လာတန်130ရှိသွားပြီဖြစ်ပါတယ်ဟယ်လိုရဲ့အဓိကရုပ်ရှင်ထုတ်လို့ရေးလုပ်ငန်းကြီးတစ်ခုကနေ25နှစ်အတွင်းမှာပထမဦးဆုံးအကြိမ်ဖြစ်နေအာရှအနွယ်ဘွားတွေကြီးပဲပါဝင်သရုပ်ဆောင်ထားတဲ့ဒီရုပ်ရှင်ဇာတ်ကားကပြည်ရဲ့သတင်းဘက်ကရုံးပိတ်ရက်တွေမှာလည်းဝင်ငွေဒေါ်လာ25သန်းနဲ့ထိတ်ဆုံးနေရမှာရှိရပ
ါ I met a girl I fell in love and I want to marry her You're Nicholas Young You're untouchable But Rachel's not
Have you prepped Rachel to face the wolves You know I'm back Like I never left. I really admire you. It takes guts coming all the way over here facing next family.
အရင်ကြီးတဲ့ငမန်ကြီးတကောင်တောင်းကျမ်းတဲ့ဇလန်တမက်ရုပ်ရှင်ကတော့အခုသတင်းဘက်ကောင်မှာသတင်းသုံးဘက်ဆက်တိုင်နမန်နဲ့နေရာကိုဆက်ပြီးတော့ယူထားနိုင်ခဲ့ပါတယ်။သူကအရင်သတင်းဘက်တုန်းကဝင်ငွေ73သန်းအခုသတင်းဘက်မှာတော့ဒေါ်လာဝင်ငွေ10သန်းခွဲဝင်နေပါတယ်။မင်းသား Tom Cruise ရဲ့ Mission Impossible Fallout ရုပ်ရှင်ဇာတ်ကားကတော့ဒေါ်လာ9သန်းနဲ့တတိယနေရာမှာလိုက်ပါတယ်။မွေးရစေတုံးဆက်မှုအပါဝင်တခြားအမှုတွေအများကြီးနဲ့ရင်ဆိုင်နေရတဲ့ဟောလိဝုဒ်မှာပြီးခဲ့တဲ့ဆယ်စုနှစ်တုန်းကတော်တော်ကိုနာမည်ကြီးခဲ့တဲ့မင်းသမီးလင်းစီလိုဟန်တယောက်ဂရိကသူ့ရဲ့ night club login တွေနဲ့ပတ်သက်ပြီးတော့ reality ရုပ်မြင်သံကြားအစီအစဉ်တွေနဲ့ American ရုပ်သံပုံကိုပြန်ပြီးရောက်လာခဲ့ပါတယ်green နိုင်ငံထဲမှာညကဝဲယုံနေစားတောက်ဆိုင်လုပ်ငန်းတွေနဲ့လုပ်ငန်းချက်ထွင်လာတဲ့ Lindsay Lohan တယောက် Lohan Beach Club ဆိုတဲ့ TV ရုပ်သံ series မှာပါဝင်ပြီးတော့သရုပ်ဆောင်မှာဖြစ်တယ်လို့ MTV ကပြီးခဲ့တဲ့သတင်းပတ်ပိုင်းအတွင်းမှာပဲပြောသွားတာပါသူရဲ့ရုပ်သံ series ကို2019ခုနှစ်မှာစပြဖို့ season ထားပြီးတော့အသက်32နှစ်အရွယ်လင်းစီလိုဟန်ကအဲဒီရုပ်သံဇာတ်လမ်းထဲမှာဥဆောင်ပြီးတော့ပါဝင်မဲ့သူတူဖြစ်တယ်လို့ဆိုပါတယ်ဂရိနိုင်ငံမိုက်ကိုနိုစ်ကျွန်းရဲ့ညပိုင်းမြင်ကွင်းတွေကိုပုံဖော်တဲ့သူရဲ့ club စီးပွားရေးကြော်ညာတွေကိုကျင်းညာမြင့်တင်ပေးမယ့်အစီအစဉ်တစ်ခုလည်းဖြစ်ပါတယ် The Parent Trap Mean Girls ဆိုတဲ့ဇာတ်ကားတွေနဲ့အဓိကနေရာမှာပါဝင်သရုပ်ဆောင်ပြီးတော့အသက်ငယ်ငယ်လေးနဲ့ Hollywood မင်းသမီးဖြစ်နေကြော်ကြားခဲ့တဲ့ Lindsay Lohan ကငွေရစေးဆွဲပြီးတော့2009ခုနှစ်နဲ့2013ခုနှစ်ကြားမှာဆွေးဖြတ်စခန်းကို6ချိန်တွားရောက်ခဲ့ရပါတယ်ငွေရစေးသုံးအရက်မူးပြီးတော့ကားမောင်းတာငွေရစေးဘွားလက်တွေ့ဝယ်ရာတွေကနေပြီးတော့စတိုးဆိုင်ကနေပစ္စည်းပတ်စံမပေးဘဲခိုးယူမှုတွေအထီထောင်တဲ့ကိုအချိန်ချင်းရောက်ခဲ့ပါတယ်သူနောက်ဆုံးရုပ်ရှင်က2013ခုနှစ်မှာဖြစ်ပြီးတော့ဘတ်ဂျက်နည်းနည်းလေးနဲ့ရိုက်ကူးထားတဲ့ The Canyons တဲတဲ့ရင်ပုံစကားဖြစ်ပါတယ်။အဲနောက်မှာတော့မင်းသမီး Lindsay Lohan ကလန်ဒန်ဒီနောက်ဒူဘိုင်းကိုပြောင်းရွှေ့သွားခဲ့ပါတယ်။ Mykonos Beach Club ကဂရိနိုင်ငံတွင် Lindsay Lohan ရဲ့တတိယလုပ်ငန်းဖြစ်ပါတယ်။အေသင်မြို့တော်မှာသူ့ရဲ့နာမည်နဲ့ Night Club တစ်ခုကို2016ခုနှစ်ကဖွင့်လှစ်ခဲ့ပြီးတော့ Roots ကျွန်းမှာလည်း Beach House တစ်ခုကိုဒီနှစ်တွေရာသီမှာဖွင့်ဖို့ရှိပါတယ်။အဂိုလာကအဂိုလာ29ရက်နေ့မှာမွေးနေ့ကြရောက်သွားတဲ့ကွယ်လွန်သူပေါ့ပြင်မိုက်ကယ်ဂျက်ဆင်ရဲ့အသက်60ပြည့်မွေးနေ့အတွက်တော့မိုက်ကယ်ဂျက်ဆင်ရဲ့ဆွေမျိုးတွေကအထိတ်မက်ပွဲကျင်းပခဲ့ပါတယ်။ Pop Soroe ကြီးမိုက်ကယ်ဂျက်ဆင်ဟာ2009ခုနှစ်အသက်50အရွယ်မှာပဲဆရာဝန်ညွှန်ကြားချက်နဲ့တောက်ရတဲ့မွေးရထုံတိုင်းနဲ့ဆေးတွေကိုညွှန်ကြားချက်ထက်ပိုပြီးတော့အလွန်ကျွံသုံးဆွဲပြီးတော့ကွယ်လွန်သွားရတာဖြစ်ပါတယ်။သူ့မွေးနေ့အထိတ်မက်ဖြစ်နေတော့Las Vegas မြို့မှာ Saturday ဆိုလေစက္ကပ်အဖွဲ့ကကပြတဲ့ Michael Jackson 1အထူးဖျော်ဖြေပွဲတရက်ကိုသူ့ရဲ့တာသမီတွေနဲ့ Jackson မိသားစုကစီစဉ်ပြီးတော့ကပြခဲ့ပါတယ်။အရင်တော့ဆိုရင်လည်း2013ခုနှစ်မှာ Las Vegas မြို့မှာပဲသူ့အတွက်ရည်စူးတဲ့အထူးဖျော်ဖြေပွဲတရက်ကျင်းပခဲ့ပါသေးတယ်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနက်တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
မယေးတနာကျော်စီစဉ်တင်ဆက်တဲ့တတ်တန်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုတော့တနင်္လာညရဲ့အပတ်စဉ်ကဏ္ဍတွေကနောက်ဆုံးအစီအစဉ်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ဒီသတင်းပတ်ရဲ့သူယုံကြည်ရအစီအစဉ်မှာတော့တက်ကြီးရွယ်အိုတွေကိုစောင့်ရှောက်ပေးနေတဲ့သူနာပြုမတန်တန်သူပါကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ပေးထားပါတယ်ရှင်။
ဆောင်ရှောက်တဲ့အလုပ်ကိုဝါသနာပါသူတယောက်ပါကျင်နာတဲ့စိတ်ကလေးနဲ့ပြည့်စုံဆောင်ရှောက်ရင်တစ်ပင်လေးတွေတောင်အတီးပွင့်အရက်တွေငွေဝေဆဆာနဲ့ကိုပြည့်စုံဆောင်ရှောက်မှုရဲ့ရလဒ်ကိုတွေ့ကြရပါတယ်တစ်ပင်လေးတွေကိုတက်ရှိလူသားတယောက်ကိုပြည့်စုံသလိုပေါင်းတင်ရီလောင်းပေးရင်စိမ့်စိမ့်ဆူဆူနဲ့ရိတ်အာဝါဒပေးသလိုပန်းဝင်လေးတွေပွင့်လာတာကိုလည်းတွေ့ကြရပါတယ်ဒီလိုပါပဲနေမကောင်းတဲ့လူနာတွေတက်ကြီးရွယ်ဦးအဖိုးဖွားတွေကိုကျင်ကျင်နာနာနဲ့ဂရုတစိုက်ပြည့်စုံရင်သူတို့လေးတွေလမ်းဆန်းလာတာတက်တာလာတာကိုအထင်ရှားမြင်နိုင်ပါတယ်အထူးသဖြင့်တကြီးရွယ်ဦးအဖိုးဖွားတွေဟာတစ်ချိန်ကမိသားစုကိုပြုစုလုပ်ကူးခဲ့ကြသူတွေပါတချို့အဖိုးဖွားတွေဆိုရင်သူတို့ငယ်စဉ်ကနိုင်ငံတော်ရဲ့တာဝန်ကိုကြားရခန်းခန်းနာကနေတာဝန်ထမ်းဆောင်ခဲ့ကြသူတွေဖြစ်ပါတယ်တချို့ကတော့နိုင်ငံတော်ရဲ့တည်ဆောက်ရေးမှာကဏ္ဍပေါင်းစုံကနေပါဝင်လုပ်ပြခဲ့ကြပါတယ်ငယ်စဉ်ကဆရာဆရာမဘဝနဲ့ကလေးလူငယ်တွေကိုပြုစုပြုထောင်ပြီးပညာရေးကဏ္ဍမှာတဖက်တလန်းကတာဝန်ထမ်းရခဲ့တဲ့သူတွေလည်းပါဝင်ပါတယ်။တချို့ကတော့ငငယ်တုန်းကတောင်တူလေသမားဘဝနဲ့နိုင်ငံတော်ရဲ့စားနပ်ရိက္ခာဖွံ့ဖြိုးရေးအတွက်မနာမနေထမ်းဆောင်ခဲ့ကြတဲ့သူတွေပါ။ဒီလိုတမ်းမြေအတွက်အဖက်ဖက်ကသူတို့ရဲ့တက်နိုင်သမျှတာဝန်ထမ်းခဲ့ကြတဲ့အလုပ်သမားလေသမားကြီးတွေအသက်အရွယ်ဦးမင်းလာတဲ့အခါသူတို့ရဲ့မိသားစုသူတို့ရဲ့ပတ်ဝန်းကျင်သူတို့ရဲ့အတိုင်းအဝိုင်းကအဖိုးအဖွားတွေကိုလိလိရှိမှထားတင်ပါဘူး။ နိုင်ငံတော်ကလည်းအဖို့ဖွားတွေကိုအားထားရတဲ့လူမှုကျန်းမာရေးစောင့်ရှောက်မှုတွေအစီအစဉ်တွေထောက်ပံ့ပေးသင့်ပါတယ်။ဒါပေမဲ့အဖို့ဖွားတွေအသက်ကြီးလာတဲ့အခါသူတို့ရဲ့သားသမီးမြင်းမြစ်တချို့ကသူတို့ကိုကျဉ်ကျဉ်နာနာနဲ့ပြည့်စုံစောင့်ရှောက်မှုမပေးနိုင်တာကိုတွေ့ရပါတယ်။ဒါဟာသိပ်ဝန်းနဲ့ဆရာကောင်းတဲ့အချက်ပါ။တကြီးရွယ်ကိုအဖို့ဖွားတွေဟာသူတို့ငငယ်တုန်းကမိသားစုအတွက်သာမကနိုင်ငံတော်အတွက်လည်းတင်းနီးနဲ့အလုပ်ကြီးပြုပြုခဲ့ကြသူတွေပါ။သူတို့အသက်ကြီးလာတဲ့အခါသူတို့ကိုနိုင်ငံတော်ကရောလူမှုအတိုင်းဝိုင်းကပါပြန်ပြီးပြုစုဆောင်ရှောက်တင်ပါတယ်။လက်ရှိအချိန်မှာကျမကတကြီးရုပ်ဖူးဖွားတွေကိုဆောင်ရှောက်ပြုစုတဲ့အလုပ်ကိုလုပ်နေပါတယ်။ကျမရဲ့အလုပ်ကိုကျမမေတ္တာစေတနာအစဉ်နာတွေထည့်ပြီးစိတ်ပါလက်ပါလုပ်ပါတယ်။ဒါကြောင့်ကျမပြုစုရတဲ့ဖူးဖွားတွေကျမပျော်ရွှင်လာတာတွေ့ရင်ကျမပျော်ပါတယ်။တစ်ပင်လေးတွေကိုဂရုစိုက်တယ်လို့ကျမပြုစုရတဲ့ဖူးဖွားတွေကိုတအားသမျှကျမဂရုစိုက်ပါတယ်။ကျမရဲ့အလုပ်ကကုသိုလ်လေးရဝမ်းလဲဝါတဲ့တို့ဖြစ်တာမှုစိတ်ချမ်းသာပါတယ်။မြစ်တာကျင်နာမှုတွေလိုအပ်နေတဲ့အဖိုးဖွားတွေကိုအကျဉ်းနာမြစ်တာပေးပြီးပေးခွင့်ရလို့လည်းကျင့်နေပါတယ်။ကျမလိုပဲလူငယ်လူရွယ်တွေအနေနဲ့ကိုယ့်ရဲ့ဖိုးဖွားမိဖတွေကိုအကျဉ်းချင်းနာပြုစုဆောင်ရှောက်ပြီးစိတ်ချမ်းသာပျော်ရွှင်မှုရကြပါစေလို့မြစ်တာပို့လိုက်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကဏ္ဍတွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOE ရဲ့ email လိပ်စာ burmese@voanews.com ကိုဆက်သွယ်ပေးပို့နိုင်တယ်လို့ဖုန်းနံပါတ် 1-239-382-999 လေးကိုလည်းဆက်သွယ်နိုင်ပါတယ်ရှင်။ VOE ရဲ့တနင်္လာညချက်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။မနက်ပြန်အင်္ဂါမနက်ခင်းထုတ်လွှင့်ပေးမဲ့ VOE မနက်ခင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24/40/41နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်တွေမှာတော့စီးပွားရေးခန္ဓာ၊သုတဆုံလေးအမေရိကန်တခွင်နဲ့မနက်ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။အစည်းအဝေးအဆုံးမသက်ခင်အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းတွေကိုမသိင်္ဂီထိုက်ကတလှည့်ကြီးညာပေးပါမယ်ရှင
်။ရိုဟင်ဂျာတွေနဲ့လူနည်းစုတိုင်းရင်းသားတွေအပေါ်မြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုဆွဆွဲချက်တင်နဲ့ပတ်သက်ပြီးစစ်တပ်အကြီးတန်းတာဝန်ရှိသူတွေကိုတရားစွဲဆိုတင်သလားဆိုတာနဲ့ပတ်သက်ပြီးဆွေးနွေးကြမယ်နိုင်ငံခြားသတင်းထောက်တွေအစီအစဉ်နဲ့ဆွေးနွေးပွဲကိုထိုင်းရဲတပ်ဖွဲ့ကပိတ်ပင်လိုက်တယ်လို့ AP သတင်းတရက်ကဖော်ပြပါတယ်။ဘာကြောင့်အခုလိုပိတ်လိုက်ရတယ်လဲဆိုတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။ထိုင်းနိုင်ငံဘန်ကောက်မြို့တော်ကနိုင်ငံခြားသတင်းထောက်များကလပ်မှာဒီကနေ့တနင်္လာနေ့ညနေခင်းဆွေးနွေးပွဲမစခင်မှာပဲရဲတပ်ဖွဲ့ဝင်တဒါဇင်လောက်ရောက်လာပြီးဥဆောင်ဆွေးနွေးမဲ့သူတွေကိုမဆွေးနွေးဖို့ညွှန်ကြားခဲ့ကြောင်းသတင်းမှာဖော်ပြပါတယ်။ဥဆောင်ဆွေးနွေးမဲ့သူတွေထဲမှာတော့ဗီဒင်အခြေဆိုင်ရိုဟင်ဂျာအရေးလှုပ်ရှားဆောင်ရွက်သူတဦးထိုင်းတန်တမဟောက်တဦးနဲ့အခွင့်အရေးဆောင်ရွက်မှုအဖွဲ့ International Commission of Justice ရဲ့ကိုယ်စားလှယ်တို့လည်းပါဝင်ပါတယ်ရိုဟင်ဂျာတွေအပေါ်လူခွင့်ရချိုးဖောက်မှုတွေကိုထောက်ပြပြီးတပ်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်တပ်တာဝန်ရှိသူတချို့ကိုလူမျိုးတုံးတပ်ဖြတ်မှုလူသားမျိုးနဲ့အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုတွေနဲ့စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီဆုံးဖြတ်ချက်နဲ့ဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာအဖွဲ့ကအစီရင်ခံစာထုတ်ပြီးတိုက်တွန်းထားတာဖြစ်ပါတယ်။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံသလိုပဲကုလသမဂ္ဂရဲ့အချက်လက်ရှာအဖွဲ့ကိုလည်းပြည်ဝင်ခွင့်မပေးပါဘူး။ရိုဟင်ဂျာပြည်ပခန့်နဲ့ပတ်သက်ပြီးစီရင်ပိုင်ခွင့်ရှိတယ်လို့ ICC နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံးရဲ့ဆုံးဖြတ်ချက်ကိုကြိုဆိုတဲ့အကြောင်းဒီကနေ့မှာပဲကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးကလည်းပြောဆိုထားပါတယ်ဒီကနေ့စတင်တဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီညီလာခံမှာကုလလူ့အခွင့်အရေးမဟာမင်းကြီးမစ်ရှဲဘက်ချလက်ကသူ့ရဲ့ပထမဆုံးမိန့်ခွန်းမှာမြန်မာအရေးကိုအခုလိုထည့်သွင်းပြောဆိုသွားတာဖြစ်ပါတယ်ရွှေဂျာရီကိုမြန်မာနိုင်ငံတွင်းကနေနှင်ထုတ်ခဲ့မှုနောက်တခြားဖြစ်နိုင်ခြေရှိတဲ့ရာဇဝတ်မှုတွေအပေါ်မှာ ICC နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံးအနေနဲ့စီရင်ပိုင်ခွင့်ရှိတယ်ဆိုတာကိုခုံရုံးတရားသူကြီးအဖွဲ့ရဲ့အကြံအစည်မှုမှာဆုံးဖြတ်ခဲ့တဲ့အပေါ်ကြိုးဆိုတယ်လို့ပြောဆိုသွားတာဖြစ်ပါတယ်
တရင်ချင်းရုပ်ကိုမတ်တင်ကြီးထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညအတွက်စီစဉ်ထုတ်လုပ်ရေးမှုကမအေးတန်တာကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Whitehead Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်။မနက်ပြန်မနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line meter 2440 41နဲ့ line meter 190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင
် This program has come to you from the Voice of America, Washington.